Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင်အမေရိကန်ပြည်အောင်စုဝါရှင်တန် DC မြို့တော် VOA American တန်ကနေ2018ခုနှစ်နိုဝင်ဘာလ23ရက်တောက်ကြညာပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 အထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။ဒီညပိုင်းအစီအစဉ်မှုကကျမစုမမရှင
်ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေမှာတော့ပါကစ္စတန်မှာတရုတ်ကောင်စီဝင်ရုံးပါဝင်လက်နက်ကိုင်တွေရဲ့ဒီကနေ့တိကျစီဖြစ်ခဲ့တဲ့တိုက်ခိုက်မှုအတွင်းလူ34ယောက်ထပ်မံနဲ့သေဆုံးပြီးဒါဇင်နဲ့ချီထန်ရသွားပါတယ်ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်တွေနေရပြန်နေမဲ့ချင်းတွေဖန်တီးပြဖို့မြန်မာအစိုးရကိုကုလသမဂ္ဂကထပ်မံတိုက်တွန်းလိုက်ပါတယ်ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေနဲ့မြန်မာသတင်းတွေကိုတော့မဆုမြတ်မွန်နဲ့အတူကြီးညာပေးသွားမှာပါ
ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်နေနားဆင်ရမှာကတော့2018ခုနှစ်အတွင်းမှာတော့ပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးထပ်ပြီးကျင်းပနိုင်မှုအလားအလာနည်းတယ်လို့ပြည်တော်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီကပြောပါတယ်ဒါပေမဲ့နိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးစောထေးကတော့
ကျွန်တော်တို့2018အတွင်းမှာညီလာခံနောက်တစ်ကြိမ်လုပ်ဖို့ရှိတယ်လုပ်ဖို့ရှိတော့တစ်ကြိမ်တော့လုပ်ပြီးသွားပြီနောက်တစ်ကြိမ်လုပ်ဖို့ရှိတယ်ဒီနှစ်ထဲမှာ4ရာနှစ်ကြိမ်လုပ်အောင်ပဲ
ဒီအစည်းအဝေးကိုဖြစ်အောင်လုပ်မယ်ဆိုပြီးတော့ဥစော်ထေးကပြောဆိုလိုက်တဲ့သတင်းနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်တဆက်သေးပါပဲရိုက်တာသတင်းတော်ဦးရဲ့အယူခံမှုအုပ်ချုပ်ရေးပိုင်းကဝင်ရောက်ဆွတ်ဖက်မှာမဟုတ်ဘူးဆိုပြီးတော့လည်းဥစော်ထေးကပြောဆိုလိုက်တဲ့အကြောင်းသတင်းပေးပို့ချက်နဲ့အတူအမေရိကန်သမ္မတကအမေရိကန်တပ်ဖွဲ့ဝင်တွေကိုကျေးဇူးတော်နေ့နှုတ်ခွန်းဆက်စကားကျေးဇူးတင်စကားပါတာနောက်နိုင်ငံရဲ့ခြားကရွှေ့ပြောင်းလာသူတွေအမေရိကန်စစ်တပ်မှာအရေးပါတဲ့အခမ်းကဏ္ဍမှာစစ်မှုထမ်းနေကြတဲ့အကြောင်းစတဲ့သတင်းလွှာတွေကိုတင်ဆက်ပေးဖို့ရှိပါတယ်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါအခုရေဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွေဦးနဲ့မဆုမြတ်မွန်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင
်ပါကစ္စတန်နိုင်ငံမှာတရုတ်ကောင်စီဝင်ရုံးပါဝင်လက်နက်ကိုင်တွေရဲ့ဒီကနေ့တိကျစီဖြစ်ခဲ့တဲ့တိုက်ခိုက်မှုတွေအတွင်းလူ34ယောက်ထပ်မံနဲ့သေဆုံးပြီးဒါဇင်နဲ့ချီထန်ရသွားပါတယ်နိုင်ငံတောင်ပိုင်းစစ်ကဲမျိုးဖြစ်တဲ့ကရာချီမျိုးကတရုတ်ကောင်စီဝင်ရုံးကိုလက်နက်ကိုင်အသေးခံပုံခွဲသမား3ယောက်ကစီးနင်းတိုက်ခိုက်ရမှာတော့အနည်းဆုံးလူ4ဦးသေဆုံးကြောင်းလည်းအာဏာပိုင်တွေပြောဆိုထားတာပါဒီနေ့မနေ့မှာပဲကောင်စီဝင်ရုံးဝင်ပေါက်ကပြည်ဝင်ဗီဇာရှောက်တဲ့နေရာမှာကျန်တဲ့ဖော်တွေဝင်လာနိုင်အောင်တက်ခတ်သူတယောက်ကအသေးခံဖောက်ခွဲရကနေတက်ခတ်မှုစဖြစ်တာလို့လည်းပါကစ္စတန် Rangers တပ်ဖွဲ့ကဒင်းတောက်တွေကိုပြောပါတယ်ပောက်ကွဲမှုနဲ့နောက်ဆက်တွဲကောင်စီဝင်ရုံးလုံခြုံရေးယူထားတဲ့တပ်ဖွဲ့တွေနဲ့နိုင်တဲ့ချီတက်ခတ်မှုတွေအတွင်းတက်ခတ်ကျန်တဲ့တက်ခတ်သူ2ယောက်သေဆုံးသွားတဲ့အကြောင်းလည်းဗိုလ်မှူးကြီးဖိုက်ဇယ်ကပြောဆိုခဲ့တာပါတက်ခတ်သူတွေတရုတ်ကောင်စီဝင်ရုံးနဲ့အထိရောက်ခဲ့တဲ့အကြောင်းအစိုးရမှထွက်ပေါ်တဲ့သတင်းတွေဟာမှန်မှန်ကန်ကြောင်းလည်းပြောဆိုသွားပါတယ်တက်ခတ်မှုတွင်ရဲတပ်ဖွဲ့ဝင်2ဦးနဲ့ပါကစ္စတန်နိုင်ငံသားဗီဇာရှောက်သူ2ဦးသေဆုံးသွားတဲ့အကြောင်းလည်းရဲတပ်ဖွဲ့နဲ့ဆရာဝန်တွေကအတည်ပြုထားပါတယ်ပါကစ္စတန်နောက်တောင်ပိုင်းဘလူးချစ်စတန်ပြည်နယ်ခြေဆိုင်ခွတ်တော်ရေးဖွဲ့တစ်ခုဖြစ်တဲ့ဘလူးလူမျိုးရေးတိုက်ဖွဲ့ကတော့တက်ခတ်မှုကိုသူတို့စီစဉ်တာဖြစ်ကြောင်းကြေညာခဲ့ပြီးအထူးကံတက်ခတ်သူ3ဦးရဲ့တပ်ပုံတွေကိုလည်းထုတ်ပြန်ခဲ့ပါတယ်တက်ခတ်သူတွေကကောက်ခလန်းလန်းမှာရက်ထားခဲ့ပြီးကောင်စစ်ဝင်ရုံးကိုလာတဲ့အချိန်မှာပဲလွန်ကျွေးတပ်ဖွဲ့တွေကကြားဖြတ်တားဆီးရလို့လည်းအာဏာပိုင်တွေကပြောပါတယ်တက်ခတ်သူတွေထားခဲ့တဲ့ကားထဲမှာတော့နောက်ပိုင်းမှာဖောက်ခွဲပစ္စည်းတွေနဲ့လက်နက်တွေကိုရှာဖွေတွေ့ရှိခဲ့တာပါကရာချီမြို့တက်ခတ်မှုနဲ့နိုင်နှင်းငယ်လောက်သာချပြီးအနောက်မြောက်ဘက်အိုရဇိုင်ဒေသမှာလူအုပ်ထဲပြင်းထန်တဲ့ဘုံတလုံးပောက်ကွဲရကလူ30ထက်မနည်းသေဆုံးပြီး40ကျော်ဒဏ်ရာရသွားတယ်လို့တေဆုံးသူရေအတွက်ပိုတိုးလာနိုင်တယ်လို့လည်းဒေသခံအာဏာပိုင်တွေနဲ့ကိုယ်တိုင်တွေ့တဲ့သူတွေကခံမှန်းနေကြပါတယ်
အာဖဂန်နစ္စတန်နိုင်ငံခိုးစပင်းနယ်ကဆက်စခန်းထဲမှာရှိတဲ့ဗလီတစ်ခုမှာအသေးခံဘုံးခွဲတိုက်ခိုက်မှုကြောင့်လူ12ယောက်ထပ်မံနေသေဆုံးပြီးတော့30လောက်ဒဏ်ရာရတဲ့အကြောင်းပြည်နယ်အုပ်ချုပ်ရေးမှူးဟွန်ခမ်ဟာဘီဘီကပြောပါရတယ်။တောက်ကြနေဝစ်ပြူဆူတောင်းပွဲမှာခါတိုင်းထက်လူတွေပိုများနေတဲ့အချိန်မှာပောက်ကွဲမှုဖြစ်ခဲ့တာလို့လည်းအာဖဂန်စစ်တပ်ပြောခွင့်ရဘိုဂျီအဗ်ဒူလာကပြောကြားခဲ့ပါရတယ်။သေဆုံးသူတွေဟာမန်ဒိုဇိုက်ခရိုင်အခြေစိုက်အာဖဂန်စစ်တပ်တပ်ရင်းနှစ်ကတပ်ဖွဲ့ဝင်တွေဖြစ်ကြောင်းလဲအာဖဂန်သတင်းဌာနတိုလိုကပြောပါရတယ်။ပောက်ကွဲမှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးနေစေဖြစ်ပါတယ်။ကာဘူးမြို့တော်ကဘာသာရေးအခမ်းအနားထဲမှာဒေသအသေးခံဘုံးခွဲတိုက်ခိုက်မှုကြောင့်လူပေါင်းဒါဇင်နဲ့ချီသေဆုံးခဲ့ပြီးတဲ့နောက်အခုနောက်ထပ်တိုက်ခိုက်မှုနဲ့ကြုံခဲ့ရတာလည်းဖြစ်ပါတယ်။လုံခြုံရေးအခြေအနေတွေတော်တော်လေးဆိုးလာနေတဲ့အာဖဂန်နိုင်ငံမှာဒီအရက်သားထိခိုက်သေဆုံးမှုအများဆုံးဖြစ်ပြီးစံချိန်တင်များပြားနေပြီးတော့ဒီနှစ်ဇန်နဝါရီကနေပြီးတော့ဇွန်လအထိစုစုပေါင်း1900နီးပါးရှိနေတဲ့အကြောင်းကိုလည်းအာဖဂန်နစ္စတန်နိုင်ငံမှာအခြေစိုက်တဲ့ကုလသမဂ္ဂအကူအညီအဖွဲ့အဖွဲ့ကပြောဆိုထားပါတယ်။
အမေရိကန်တရားရေးစနစ်ရဲ့တရားလွတ်လပ်မှုနဲ့ပတ်သက်လို့အခြေတင်ဖြစ်နေရတဲ့ကိစ္စကိုကျေးဇူးတော်နေအားလိုက်ရမှာသမ္မတဒေါ်နယ်ထရန့်ကထပ်မံပြောဆိုလိုက်ပါတယ်ကျေးဇူးတော်နေထိမ့်မှတ်ဖြစ်ပြည်ပရောက်အမေရိကန်စစ်သည်တွေနဲ့မနေ့ကတယ်လီဖုန်းကနှုတ်ဆက်စကားပြောရမှာကယ်လီဖိုးနီးယားပြည်နယ်ကပြည်တော်စုအယူခံတရားရုံးဟာတရားရေးစနစ်မှာအဟန့်တားတစ်ခုဖြစ်နေတဲ့အကြောင်းပြောဆိုလိုက်တာပါ ဂျီအိုင်စနီရဲ့တရားလွတ်လပ်မှုနဲ့ပတ်သက်လို့နိုင်ငံတော်တရားရုံးချုပ်တရားသူကြီးဂျွန်ရောဘတ်ဆန်အပြန်အလှန်ခြေတင်ပြောခဲ့ပြီးနောက်တစ်နေ့မှာပဲသမ္မတကမှတ်ချက်ပေးလိုက်တာဖြစ်ပါတယ်။သမ္မတကသူ့အစိုးရအမင်းကိုပယ်ချခဲ့တဲ့ပြည်သူတရားသူကြီးတယောက်ကိုသမ္မတဟောင်းဘရက်ကိုဘာမားရဲ့တရားသူကြီးဖြစ်ရင်းညွှန်းပြောဆိုလိုက်တဲ့အပေါ်နိုင်ငံတော်တရားရုံးချုပ်တရားသူကြီးရောဘတ်ကဝေဖန်လိုက်တာပါ။သမ္မတရဲ့မှတ်ချက်ဟာတရားရေးစနစ်ပေါ်အထင်အမြင်လွဲမရရောက်နေတဲ့အကြောင်းထူးထူးခြားခြားတုံ့ပြန်လိုက်တာလည်းဖြစ်ပါတယ်။သမ္မတတရားရုံးရဲ့တရားစီဆိုတာမျိုးမရှိတဲ့အကြောင်းနဲ့ဥပဒေရှင်းမောက်မှာအားလုံးကိုတန်းတူညီမျှဆက်ဆံပြီးတာဝန်တွေကိုအကောင်းဆုံးကြိုးစားပန်းစားထမ်းဆောင်နေကြတဲ့တရားသူကြီးတွေသာရှိတဲ့အကြောင်းပြောဆိုကြတာပါ။ဒီကြလွတ်လပ်တဲ့တရားစီရင်ရေးစနစ်ကိုတံပိုးထားဖို့လည်းတိုက်တွန်းပြောဆိုသွားပါတယ်။သမ္မတတရားအနေနဲ့တရားသူကြီးတွေကိုပုဂ္ဂိုလ်ရေးအရဝေဖန်တာမျိုးအမေရိကန်မှာလုံးလို့မရှိပေမဲ့လည်းချက်ချင်းတုံ့ပြန်လေးရှိတဲ့သမ္မတထရန့်ကတော့အိုဘားမားရဲ့တရားသူကြီးဆိုသူတွေတကယ်ရှိပါတယ်ဆိုပြီး Twitter ကနေတုံ့ပြန်ချေပါသွားပါတယ်။
EU ရောပါသမဂ္ဂတွေကနေဗြိတိန်နိုင်ငံနှုတ်ထွက်ရေးသဘောတူညီမှုတွေကိုအပိသက်လုပ်နေချိန်မှာဂျီဘရော်တာဒေတာကိစ္စနဲ့ပတ်သက်လို့မူကြမ်းတွေထဲမှာပြင်ဆင်ပေးဖို့အတွက်စပိန်နိုင်ငံကတောင်းဆိုနေပါတယ်။ဂျီဘရော်တာနဲ့ဆိုင်တဲ့ကိစ္စတွေမှာနောင်ကျရင်စပိန်ရဲ့ခွင့်ပြုချက်ရမှ EU နဲ့ဗြိတိန်ကြားမှာဆွေးနွေးဆုံးဖြတ်နိုင်မယ်ဆိုတဲ့အချက်ကိုရှင်းရှင်းဖော်ပြပြင်ဆင်ပေးပါလို့စပိန်နိုင်ငံကတောင်းဆိုနေပါတယ်။အနာဂတ်ဂျီဘရော်တာအရေးကိုစပိန်နဲ့ဗြိတိန်တိုက်ရိုက်ဆွေးနွေးရမယ်လို့စပိန်ကပြောပါတယ်။1973ခုနှစ်ထဲကဗြိတိန်အုပ်ချုပ်မှုအောက်ရောက်ခဲ့တဲ့ဂျီဘရော်တာဒေသကိုစပိန်နိုင်ငံကသူတို့ပိုင်ဆိုင်တယ်လို့ပြောနေတာဖြစ်ပါတယ်။ EU ရဲကဗြိတိန်နှုတ်ထွက်ရေးသဘောတူညီမှုမူကြမ်းနဲ့သဘောတူညီမှုကြေညာစာတမ်းမူကြမ်းတွေကိုအတည်ပြုဖို့ EU ခေါင်းဆောင်တွေတနင်္ဂနွေနေ့မှတွေ့ဆုံကြမှာဖြစ်ပါတယ်။ဂျီဘရော်တာကိစ္စနဲ့ပတ်သက်လို့စပိန်နဲ့ဗြိတိန်ကြားသဘောထားတော်တော်ကွဲနေပြီးမူကြမ်းတွေကိုသူတို့တောင်းဆိုနေတယ်လို့ပြင်ဆင်မပေးရင်သဘောတူညီမှုတွေကိုဗီဒီယိုသုံးပယ်ချမယ်လို့စပိန်ဝန်ကြီးချုပ်ပေဒရိုဆန်ချက်စ်က Twitter လူမှုကွန်ရက်ပေါ်မှာရေးသားခဲ့ပါတယ်။Brexit သဘောတူညီမှုအတည်ပြုနိုင်ရေး EU နိုင်ငံတွေကြားမှာတညီတညွတ်ထဲသဘောတူညီမှုမလိုအပ်ပါဘူး။ဒါပေမဲ့ Spain က Veto သုံးပယ်ချခဲ့ရင် EU နဲ့ Britain ကြားမှာလွတ်လပ်တဲ့ကုန်သွယ်ရေးသဘောတူညီမှုရနိုင်ရေးကိစ္စမှာအဟန့်အတားဖြစ်နိုင်ပါတယ်။ Britain နှုတ်ထွက်ပြီးနောက်ပိုင်းနှစ်ဖက်လိုက်နာရမယ့်ဥပဒေသတ်မှတ်ချက်တွေပါတဲ့သဘောတူညီမှုမူကြမ်းအပေါ် Britain Parliament မှာလည်းအကြီးအကျယ်ကန့်ကွက်မှုတွေရှိနေပါတယ်။ EU နဲ့ Britain ကြားသဘောတူထားတဲ့မူကြမ်းကိုပယ်ချခဲ့မယ်ဆိုရင်ဒီထက်ကောင်းတဲ့သဘောတူမှု EU နဲ့ထပ်မရနိုင်ဘူးလို့ဝန်ကြီးချုပ် Theresa May ကဒီကနေ့ထပ်ပြောခဲ့ပါတယ်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ
်။ဗီယိုအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့တောက်ချန်နေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပြန်နိုင်မဲ့အခြေအနေတွေဖန်တီးဖို့မြန်မာဆွေအောက်ကုလသမဂ္ဂကတိုက်တွန်းလိုက်ပါတယ်။ဒုက္ခသည်တွေကိုယ်သဝဆန္ဒနဲ့ဘေးရန်တွေကင်းကင်းကုန်သက်ကရှိရှိပြန်နိုင်မဲ့အခြေအနေတွေမြန်မာနိုင်ငံမှာပေါ်ပေါက်လာအောင်နိုင်ငံတကာကလည်းအကူအညီပေးကြဖို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရော UNHCR ကဒီနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေကိုပြီးခဲ့တဲ့သတင်းပတ်ထဲနေရပြန်ဖို့မဲ့အစီအစဉ်ဖြစ်ပြသွားခဲ့ပြီးနောက်မှာပဲကုလသမဂ္ဂရဲ့တိုက်တွန်းချက်ထွက်ပေါ်လာတာဖြစ်ပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကြားသဘောတူညီချက်အရတိုင်းနဲ့ချီရဲ့ဒုက္ခသည်တွေကပထမတော့ဖြစ်150လောက်စတင်ဖို့ဆောင်မှုစီစဉ်ထားပေမဲ့မြန်မာနိုင်ငံဘက်ကအခြေအနေတွေပေါ်စိုးရိမ်မှုတွေကြောင့်ဒုက္ခသည်တွေမပြောင်းရင်ရတဲ့အတွက်အစီအစဉ်ထားမမြောက်ပဲဖြစ်ခဲ့ရတာပါ UNHCR ရဲ့ကြေညာချက်ထဲမှာတော့ဒုက္ခသည်တွေနေရပြန်နိုင်ဖို့မြန်မာဆွေအပေါ်မှာမူတည်နေကြောင်းနဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအန်နန်ဦးဆောင်တဲ့ရခိုင်ချန်ပီကော်မရှင်ရဲ့အကြံပြုချက်တွေနဲ့အညီနေရပြန်နိုင်မဲ့အခြေအနေတွေဖန်တီးဖို့နဲ့နေရစွန့်ခွာရတဲ့အကြောင်းရင်းတွေကိုဖြည့်ရှင်းဖို့တွေလည်းတိုက်တွန်းထားပါတယ်မြန်မာဆွေအားတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိမှတ်ပြုလက်ခံမထားပေမဲ့ဒုက္ခသည်တွေနေရပြန်ဖို့မဲ့အစီအစဉ်ကိုလက်ခံထားပြီးပြန်လည်လက်ခံဖို့လည်းအစဉ်အသင့်ပြင်ဆင်ထားပြီးဖြစ်တဲ့အကြောင်းပြောဆိုထားပါတယ်
ကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းမှာလွန်ခဲ့တဲ့သတင်းနှစ်ပတ်ကဆောက်လောင်ခဲ့တဲ့မီးကိုအာလုံဒီပါထိမ့်ချုပ်ညှိနှက်နိုင်ပြီလို့တာဝန်ရှိသူတွေကပြောပါရယ်ကမ့်ဖိုင်ယာလို့ခေါ်နေတဲ့ပြည်နယ်မြောက်ပိုင်းကမီးကြောင့်84ယောက်သေဆုံးခဲ့ပါရယ်ပြည်နယ်တောင်ပိုင်းကမာလီဘူးဘက်မှာလောင်ကျွမ်းခဲ့တဲ့မီးတစ်ခုမှလည်း3ယောက်သေဆုံးပါရယ်ကယ်လီဖိုးနီးယားပြည်နယ်တမိုင်းမှာသေဆုံးမှုအများဆုံးနဲ့ဆုံးရှုံးမှုအများဆုံးဖြစ်တဲ့မီးကြီးတွေကြောင့်သေသလားရှင်သလားမသိရသေးသူ963ယောက်ရှိနေပါရယ်အခုလိုမျိုးပျောက်ဆုံးနေတဲ့သူတွေကဘယ်နှစ်ယောက်သေဆုံးနိုင်တယ်လဲဆိုတာကိုအာဏာပိုင်တွေကလူသိရှင်ကြားခန့်မှန်းတာမျိုးမလုပ်ပေမဲ့မိဘကိုရွေ့ကြုံခဲ့ရသူတချို့ကတော့သေဆုံးသူအရေအတွက်ပို့တိုးလာလိမ့်မယ်လို့ပြောနေပါဗျ။ပုတ်ထူးနေ့ညနေပိုင်းနဲ့ကြာသပတေးနေ့မှာရွာသွန်းခဲ့တဲ့မိုးတွေကြောင့် မင်းငိမ့်ဖို့အထောက်အကူဖြစ်ပေမဲ့ဒီလောင်ခဲ့တဲ့အင်ဂျီ 13,000 လောက်ရဲ့ပြပုံတွေကရုပ်ကျွင်းတွေရွာဖွေးအတွက်တော်တော်လေးအခက်တွေ့နေပါတယ်။နိုဝင်ဘာ၈ရက်နေ့ကစပြီးတော့ကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းမှာဟက်တာ 62,000 ကျော်အကျယ်အဝန်းလောက်မီးလောင်ခဲ့တာကြောင့်လူနေအိမ်ပေါင်း 13,600 ကျော်ပျက်စီးဆုံးရှုံးခဲ့ပါတယ်
။ဤရနေငယ်ဟာဒါဟုလက်နဲ့သက်ဆိုင်တဲ့လုပ်ရည်တွေကိုထုတ်ဖော်ကြေညာဖို့ပြက်ကွက်ခဲ့တဲ့အတွက်ဒါဟုလက်နဲ့တာစီနိုင်ငံတကာအဖွဲ့ OPCW ရဲ့သဘောတူညီချက်ကိုချိုးဖောက်ရအောင်ကြောင်းအမေရိကန်ကဆက်ဆွဲလိုက်ပါတယ်။အယုံကျော်ထိခိုက်စေတဲ့ဒါဟုလက်နဲ့အမျိုးသားတွေကိုစစ်ဖက်ဆိုင်ရာမှာအသုံးပြုဖို့ရည်ရွယ်ထုတ်လုပ်ဖို့ကြိုးပမ်းနေတဲ့အပေါ်အမေရိကန်ကစိုးရိမ်နေတဲ့အကြောင်းနယ်သာလန်နိုင်ငံသားဟိတ်မျိုးက OPCW နှစ်ပတ်လည်ညီလာခံအတွင်းအမေရိကန်ကိုယ်စားလှယ် Kenneth Ward ကမနေ့တုန်းကပဲပြောဆိုလိုက်တာပါ။ဒါပေမဲ့လည်းဆက်ဆွဲချက်နဲ့ပတ်သက်တဲ့သတင်းရင်းမြစ်ကိုတော့ကိုကပြောဆိုတာမျိုးတော့မရှိခဲ့ပါဘူး
။ American Mexico နဲ့ဆက်ကနေ American ပြည်တော်စုထဲကိုဝင်နိုင်ဖို့ဒီ Latin American နိုင်ငံတွေကနိုင်ငံအခြေချရွှေ့ပြောင်းသူတွေလာနေတာမထိန်ချုပ်ဘူးဆိုရင်ဒီနယ်ဇက်ကိုပိတ်မယ်လို့ American သမ္မတ Donald Trump ကချိန်ချောက်လိုက်ပါတယ်။တကယ်လို့နယ်ဇက်ကိုပိတ်မယ်ဆိုရင်နေစဉ်ဒေါ်လာ 1.6 ဘီလီယံကျော်တန်ဖိုးနယ်ဇက်ကုန်သွယ်ရေးကိုထိရိုက်သွားနိုင်ပါတယ်။တရားမဝင်နိုင်ငံတွေဝင်လာသူတွေကိုတားဆီးဖို့ American တပ်ဖွဲ့ဝင်ထောင်တဲ့ခြေကိုလည်းနယ်ဇက်မှာဖြန့်ချထားတယ်လို့လိုအပ်ရင်ပြစ်ခတ်ဖို့လည်းအင်ဂျီတော်ကခွင့်ပြုထားပါတယ်။ဒါပေမဲ့ American မှာဒီဘဝသက်ဆဖို့အတွက် America တိုက်အလဲပိုင်းကထောင်တောင်းချီတဲ့သူတွေဟာမိုင်းထောင်ချီခရီးကိုဆက်လာနေကြဆဲဖြစ်ပါတယ်။ American ဥပဒေအရနိုင်ငံတကာနိမိတ်ထဲမှာဒီ American တပ်တွေအနေနဲ့တိုက်ခိုက်ရေးလုပ်ငန်းတွေလှုပ်ခွင့်မရှိပါဘူးရှင
်။တောက်ကြညာအတွက်နောက်ဆုံးတည်ထားတဲ့သတင်းတွေကိုကိုအောင်လွေဦးနဲ့မဆုမြတ်မနိုးတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဆုံးထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်။2018ခုနှစ်အတွင်းမှာကျင်းပဖို့ရည်ရွယ်ထားတဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးဒီနှစ်အတွင်းမှာထပ်မံကျင်းပဖို့အလားအလာနှဲပါကြောင်း UPDJC လို့ခေါ်တဲ့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီတာဝန်ရှိသူတွေကပြောဆိုလိုက်ပါလေ။ဒါပေမဲ့လည်းနိုင်ငံတော်အတိုင်ပင်ခံယုံဝင်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးစောထေကတော့2018ခုနှစ်မကုန်ခင်ဒါမှမဟုတ်နောက်နှစ်နှစ်ဆန်းပိုင်းမှာဖြစ်အောင်လုပ်မယ်လို့ပြောပါတယ်။သတင်းအပြည့်စုံကို VOA မြန်မာပိုင်းရဲ့သတင်းတော့ကိုမိုးစောကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပြီးခဲ့တဲ့ဇူလိုင်လအတွင်းကကျင်းပတဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးတတိယအစည်းအဝေးမှာ2018ခုနှစ်အတွင်းမှာနောက်ထပ်ညီလာခံတစ်ကြိမ်နဲ့2019ခုနှစ်အတွင်းမှာနှစ်ကြိမ်ကျင်းပပြီးဒီမိုကရေစီနဲ့ဖက်ဒရယ်ဆိုင်ရာအခြေခံအုတ်မြစ်တွေချမှတ်ဖို့သဘောတူညီခဲ့ကြတာဖြစ်ပါတယ်။ဒီလိုသဘောတူညီခဲ့ပေမဲ့လက်ရှိကြုံတွေ့နေရတဲ့အခြေအနေအရဒီနှစ်အတွင်းမှာညီလာခံနောက်တစ်ကြိမ်ကျင်းပဖို့အလားအလာနှဲပါကြောင်း UPDJC ကပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီရဲ့အတွင်းရေးမှူးတူဖြစ်တဲ့ပိုအမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNLO ဒုဥက္ကဋ္ဌဦးခွင့်မြင့်ထွန်းကပြောပါတယ
်။ဒုက္ခပင်လုံးကျွန်တော်တက်ခဲ့ထားတာဖယ်ရမှုကြီးရဖို့။အဲဒီကဏ္ဍခါကျတော့ကျွန်တော်တို့အခုချိန်နိုင်ငံရေးရဆိုရင်ဖယ်ရတဲ့မှုကြီးဆွေးနွေးရမယ်။ဆွေးနွေးဖို့ဆိုရင်လုံငါကော်မတီအစည်းအဝေးတွေကိုလည်းပြုပြီးတော့ခေါ်ရမယ်။ပြီးရင်ကျွန်တော်တို့အဲဒီလုံငါကော်မတီအစည်းအဝေးတွေမှာညှိနှိုင်းမှုလုပ်ပြီး UPDJC ခေါ်ရမယ်။သူရဲ့ process တွေရဆိုရင်တော့ဒီနှစ်ကုန်ထဲမှာတော့မဖြစ်နိုင်ဘူးပေါ့လေ။နာမည်ရှိနေရတဲ့ကိန်းကြီးတွေလည်းကြိုက်ရဆိုင်တာတွေရှိတယ်။နောက်ဒီ process တွေရလည်းပဲအထင်ကြီးအောင်ပါပေါ့။အဲ့ဒါတွေရှိသေးတာ။ဒီနှစ်ကုန်လည်းတော့ဖြစ်ဖို့တော်တော်ခရင်သွားပြီပေါ့
။နိုင်ငံတော်အတိုင်ပင်ခံယုံဝင်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးစောထေးကတော့ညီလာခံကိုဒီနှစ်အတွင်းဒါမှမဟုတ်နောက်နှစ်ဆန်းမှာဖြစ်အောင်လုပ်မဲ့သဘောမျိုးဒီကနေ့နေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။
ကျွန်တော်တို့2018အတွင်းမှာညီလာခံနောက်တစ်ကြိမ်လုပ်ဖို့ရှိတယ်။လုပ်ဖို့ရှိတော့တစ်ကြိမ်တော့လုပ်ပြီးသွားပြီ။နောက်တစ်ကြိမ်လုပ်ဖို့ရှိတယ်။ဒီနှစ်ထဲမှာကိုယ်တော်နှစ်ကြိမ်လုပ်အောင်မယ်။အဲ့ဒီကြိမ်တော့ကျွန်တော်တို့မဖြစ်ပြအောင်လုပ်မယ်ဒီ2018တက်ကရစ်အပိုင်းခြားဒီဇင်ဘာထဲမှာဖြစ်ခြင်းဖြစ်မဖြစ်ရင်နောက်နှစ်ပိုင်းဆိုလည်းနှစ်ဆန်းပိုင်းလောက်ပြီးသွားရင်ရတယ်အဲ့ဒါတော့ဒီကြိမ်တော့ကျွန်တော်တို့တော့2018ကိုတော့အတွက
်ပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးအစည်းအဝေးတွေကိုတနှစ်မှာနှစ်ကြိမ်ကျင်းပဖို့သတ်မှတ်ထားပေမဲ့ပြီးခဲ့တဲ့2019ခုနှစ်မေလမှာ27ရာစုပင်လုံးဒုတိယအစည်းအဝေးကျင်းပပြီးတဲ့နောက်တနှစ်ကျော်ကြာမှသာနောက်တစ်ကြိမ်အစည်းအဝေးကိုကျင်းပနိုင်ခဲ့ပါတယ်ဒီလိုကြကြခဲ့တာဟာနိုင်ငံရေးကဏ္ဍမှာပြည်ထောင်စုကခွဲမထွက်ရေးနဲ့ကိုပိုင်ပြဋ္ဌာန်းခွင့်အရေးကိစ္စနဲ့လုံခြုံရေးကဏ္ဍမှာတခုတည်းသောတပ်မတော်ဖြစ်ရေးကိစ္စတွေကိုဆွေးနွေးရေးအတွက်မကြီးနိုင်နိုင်ခဲ့တာကြောင့်ဖြစ်ပါတယ်။ဇူလိုင်လမှာကျင်းပတဲ့27ရာစုပင်လုံးတတိယအစည်းအဝေးမှာဒီချက်တွေကိုမဆွေးနွေးဘဲချန်လတ်ခဲ့တယ်လို့ဒီချက်တွေကိုဆုံးဖြတ်ချက်ပေးနိုင်တဲ့ထိပ်သီးခေါင်းဆောင်တွေအလွတ်တဘောတွဲဆုံညှိနှိုင်းဖို့ကိုလည်းသဘောတူညီခဲ့ကြတာဖြစ်ပါတယ်။အော်တိုဘာလာမှာတော့အစိုးရတက်မတော်နဲ့တိုင်းသားလက်နက်ကိုင်အဖွဲ့ကထိပ်တီးခေါင်းဆောင်တွေနေပြည်တော်မှာတွေ့ဆုံဆွေးနွေးခဲ့ပါတယ် ထိပ်သီးဆွေးနွေးပွဲမှာဒီအချက်တွေကိုပြည်လည်အောင်မဖြေရှင်းနိုင်တာကြောင့်ဒီနှစ်အတွင်း21ရာစုပင်လုံအစည်းအဝေးထပ်မံကျင်းပရေးဟာနှောင့်နှေးခဲ့ကြောင်း UPDGC အတွင်းရေးမှူးအဖွဲ့ဝင်တဦးဖြစ်တဲ့ဆိုင်းကျော်ညွန့်ကသုံးသပ်ပါတယ
်ဒီညီလာခံတို့ဘာလို့မှရှိတဲ့ဟိုအခက်အခဲချက်တဲ့ပဲနောက်ရောက်ဒီဆွေးနွေးတွေ့ဆုံဆွေးနွေးမှုဒီမှာရှိနေတဲ့အခက်အခဲချက်တဲ့တွေကိုဖြေရှင်းဖို့ဆိုပြီးအလွတ်တဘောတွေ့ကြမှပြကြမှပေါ့လေစိတ်ဒီစီဝေးတွေလောက်ကြတယ်ဆိုပေမဲ့ဒါဖြစ်သွားတဲ့ပုံစံကဒီဒီအခက်အခဲချက်တဲ့ကိုဖြေရှင်းတာမဟုတ်ဘဲနဲ့ပို့ပြီးတော့ဟိုဝိဝါဒခွဲရောစီတာပါဗျာဟိုဘက်ဒီဖက်ယုံကြည်မှုကိုယော့ကျစေတဲ့ပုံစံနဲ့ဖြစ်သွားတယ်ဆိုတဲ့အတွက်ကြောင့်မလို့တော့ဟိုဆက်လုပ်ရမယ်လုပ်ငန်းတွေကတော်တော်နှောင့်နှေးသွားတဲ့သဘောလို့ပြောလို့ရပါတယ်
နိုဝင်ဘာလ10ရက်နေ့ကကရင်မျိုးသားစည်းရုံး KNU ရဲ့ရေးပေါ်ဘိုးကော်မတီအစည်းအဝေးအပြီးထုတ်ပြန်ချက်မှာ KNU အနေနဲ့ငင်းချိုင်းလုပ်ငန်းစဉ်ဆိုင်ရာတရားဝင်အစည်းအဝေးတွေမှာပါဝင်ဖို့ကိုယာယီရက်ဆိုင်ထားကြောင်းဖော်ပြထားပါတယ်ဒီလလေပိုင်းကငင်းချိုင်းကော်မရှင်နဲ့တိုင်းသာလက်နက်ကိုင်အဖွဲ့တချို့ကခေါင်းဆောင်တွေထိုင်းနိုင်ငံချင်းမိုင်မြို့မှာတွေ့ဆုံဆွေးနွေးစဉ်က NCA ခေါ်အပြည့်ရစာချုပ်အတိုင်းဆက်လက်ဆောင်ရွက်ကြဖို့နှစ်ဖက်သဘောထားရှိခဲ့ကြောင်းနဲ့ KNU အဖွဲ့အနေနဲ့လည်းလာမယ့်လပိုင်းတွေအတွင်းမှာတရားဝင်ဆွေးနွေးပွဲတွေကိုတက်ရောက်ဖို့ဆွေးနွေးနိုင်ခဲ့ကြောင်းဒီကနေ့ကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာဦးစော်ထေကထည့်သွင်းပြောကြားခဲ့ပါတယ်
ကိုမိုးစော်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်တဆက်သေးပါပဲရိုက်တာသတင်းတော်နှစ်ဦးနဲ့ပတ်သက်ပြီးတော့နိုင်ငံတော်တိုင်ပင်ခံရုံးဘက်ကပြောပြတဲ့သတင်းကိုလည်းတင်ပြပေးချင်ပါတယ်ရိုက်တာသတင်းတော်နှစ်ဦးရဲ့အယူခံမှုနဲ့ပတ်သက်ပြီးတော့အုတ်ချုပ်ရေးပိုင်းအနေနဲ့ဝင်ရောက်ဆွတ်ဖက်မှာမဟုတ်ဘူးလို့နိုင်ငံတော်တိုင်ပင်ခံရုံးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးစော်ထေကပြောဆိုလိုက်ပါတယ်သတင်းတော်တွေရဲ့ရှေ့နေတူဦးဖြစ်တဲ့ဦးတန်းစော်အောင်ကတော့သူတို့အယူခံတင်ထားတဲ့အပေါ်မှန်ကန်တဲ့ဆုံးဖြတ်ချက်တစ်ခုကိုမျှော်လင့်ထားပါတယ်အပြည့်အစုံကိုတော့ကိုကောင်းဇန်ဟင်းကပြောပြပေးပါရှင်
အစိုးရလှုပ်ဝက်ချက်ဥပဒေချိုးဖောက်မှုနဲ့နှစ်ရှည်ထောင်တန်ချမှတ်ခံထားရတဲ့ရိုက်တာသတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးကသူတို့မှာအပြစ်မရှိကြောင်းနဲ့ပြည်ထောင်ကနေကင်းလွတ်ခွင့်ပေးဖို့အယူခံလျှောက်ထားချက်ကိုရန်ကုန်တိုင်းတရားရုံးချုပ်ကလက်ခံထားလိုက်ပြီးဖြစ်ပါတယ်။ဒီကနေ့နေပြည်တော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာနိုင်ငံတော်အတိုင်ပင်ခံရုံးညွှန်ကြားရေးမှူးချုပ်ဦးစော်ထေးကရိုက်တာသတင်းတော်နှစ်ဦးနဲ့အယူခံမှုနဲ့ပတ်သက်လို့အခုလိုပြောသွားပါတယ်။
တရားရုံးကိုတင်ပြထားတယ်တရားရုံးမှာပဲစောင့်ရနေတဲ့ကိစ္စဖြစ်တဲ့အတွက်ကျွန်တော်တို့ကအုပ်ချုပ်ရေးရန်ရဖြစ်တဲ့တစုံတရားပြောဖို့မရှိဘူးကျွန်တော်တို့တရားရုံးဆိုတာကတိကျလွတ်လပ်တယ်ပေါ့နော်မနိုင်တစ်ခုဖြစ်တယ်အဲ့တိုင်းပဲသူတို့စောင့်ရနေလိမ့်မယ်ပေါ့နော်ဒါလေးတော့ပြောချင်တယ
်နိုင်ငံတော်တမန်သားနဲ့မြန်မာနိုင်ငံသတင်းမီဒီယာကောင်စီဝင်တက်တွေတောက်ကြနေ့ကတွေ့ဆုံတာမှာတော့ရိုက်တာသတင်းတော်နှစ်ဦးအယူခံကိစ္စဒူရဲမှုမွေးရနိုင်မိသားစုကိစ္စအလဲပန်းသတင်းစာကိစ္စတို့နဲ့ပတ်သက်တဲ့တိုင်စာသုံးဆောင်ကိုမီဒီယာကောင်စီကနိုင်ငံတော်တမန်သားထံကိုပေးခဲ့တယ်လို့ဦးစော်တေးကပြောပါတယ်ရန်ကုန်တိုင်းတရားရုံးချုပ်ကရိုက်တာသတင်းထောက်နှစ်ဦးအယူခံရှောက်ထားချက်ကိုလက်ခံလိုက်ပြီးတဲ့နောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ရဲ့ရှင်းလင်းတူဖြစ်သူဦးတန်းစော်အောင်ကတော့အယူခံတင်ထားတာနဲ့ပတ်သက်လို့သူ့ရဲ့မျှော်လင့်ချက်ကို VOA ကိုအခုလိုပြောပါတယ
်မျှော်လင့်တာကတော့ဟိုဥပဒေကြောင့်ပြောလို့ရှိရင်တော့ဒီဟိုအယူခံတရားရုံးကနော်အောင်ရုံးမှုပဲနဲ့အစီအစဉ်ကိုလိလာသုံးသပ်ပြီးလို့ရှိရင်တော့ဒီမှုဟာမှားယွင်းတဲ့အကြောင်းအရာတွေနောက်မမြတာတဲ့အကြောင်းအရာတွေကိုသိကြပြီးသွားမယ်ပြီးသွားပြီးတော့ဒီနိုင်ငံနဲ့သုံးသပ်ချက်တခုလုံးချမပေးနိုင်မယ်လို့တော့ကျွန်တော်တို့ယုံကြည်ကြပါတော့ဆက်လုပ်ပါဘူ
းရိုက်တာသတင်းဌာနအကြီးအကဲစတီဖန်အယ်ဒါကလည်းသတင်းတော်နှစ်ယောက်လူချင်းချင်းသာတွင်ရမယ်လို့သူ့အနေနဲ့ဆက်ပြီးမျှော်လင့်ထားစေဖြစ်ကြောင်းပြီးခဲ့တဲ့ရက်ပိုင်းကပဲထပ်ပြောပါသေးတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်ဩဂတ်လနေမေရှင်းလင်းရေးစီစဉ်ရေးအတွင်းရိုဟင်ဂျာမွတ်စလင်၁၀ဦးကိုမြန်မာလုံခြုံရေးတပ်ဖွဲ့တွေနဲ့ဒေသခံတွေကအစုဝေးလိုက်ဥပဒေမဲ့တပ်ဖြတ်ခဲ့မှုနဲ့ပတ်သက်လို့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးသတင်းလိုက်စုံစမ်းနေခြင်းအတွင်းအဖမ်းခံခဲ့ရတာပါ။အဲဒီနောက်သူတို့နှစ်ဦးကိုအစိုးရလှုပ်ဝက်ချက်ဥပဒေချိုးဖောက်မှုအတွက်အပြစ်ရှိတယ်လို့ရန်ကုန်မြောက်ပိုင်းခရိုင်တရားရုံးကဆုံးဖြတ်ပြီးဒီနေ့စနေမလာ3ရက်နေ့မှာထောင်တက်9နှစ်စီချမှတ်ထားတာပဲဖြစ်ပါလေခင်ဗျာ
။ခရရှင်များရှင်။လာမယ့်တနင်္ဂနွေနေ့ဟာဆိုရင်အမျိုးသမီးတွေအပေါ်အကြမ်းဖက်မှုပပျောက်ရေးနိုင်ငံတကာနေ့ဖြစ်ပါတယ်။အိမ်တွင်အကြမ်းဖက်မှုနိုင်ငံဆိုင်ရာစော်ကားမှုတွေအပါအဝင်အမျိုးသမီးတွေအပေါ်အနိုင်ကျင့်ခံရတဲ့သတင်းတွေမကြာခဏကြားရလေရှိတတ်တဲ့မြန်မာနိုင်ငံမှာအမျိုးသမီးတွေအပေါ်အကောက်အွယ်ပေးဖို့အရေးကြီးတာကိုဘလောက်ကြီးနားလည်လက်ခံထားကြပါသလဲ။အမျိုးသမီးတွေအခွင့်အရေးကာကွယ်ဖို့ဘာကြောင့်ရေးကြီးတယ်လဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-232-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမ တ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုင်းရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ။မနက်ဖြန်စနေညတိုင်းရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပြသေးရှင်။ VOA မြန်မာပိုင်းရဲ့တောက်ကြညချမ်းသတင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာပြည်ပနိုင်ငံတွေမှာတွားရောက်တာဝန်ထမ်းဆောင်နေကြတဲ့အမေရိကန်တပ်ဖွဲ့ဝင်တွေကိုကျေးဇူးတော်နဲ့နှုတ်ခွန်းဆက်ပြီးတော့သူတို့ရဲ့တာဝန်ထမ်းဆောင်မှုတွေအတွက်ကျေးဇူးတင်ကြောင်းပြောကြားခဲ့ပါတယ်။သူ့အနေနဲ့ပြည်ပမှာရှိနေတဲ့တပ်ဖွဲ့ဝင်တွေစီကိုဘယ်တော့သွားမလဲဆိုတဲ့မေးခွန်းကိုတော့ရေးရရာရာဖြေဆိုသွားခဲ့ခြင်းမရှိခဲ့ပါဘူး။ဒီသမရထရန်ကဖလော်ရီဒါပြည်နယ်ပန်ဘီစ်ကသူ့ရဲ့အိမ်နာကကမ်းခြေဆောင်တဲ့ကိုမနေ့တုန်းကကြားရောက်တဲ့ကျေးဇူးတော်နေ့အခမ်းအနားမှာတွားရောက်ခဲ့တာပါ VOA သတင်းတောက်ဇလတီကဟုတ်သတင်းပေးပို့ထားတာကိုရနိုင်ပြောပြပေးပါရှင်
။အမေရိကန်နိုင်ငံတော်ဝန်ကကျေးဇူးတော်နေ့အခမ်းအနားညစာစားပွဲတွေမှာပုံမှန်အဖြစ်တော့ကြက်စင်သားနဲ့အတူတခြားအရန်ဟင်းပွဲတွေဖျုံသီးမုန်တွေကိုစားသုံးနေရှိကြပေမဲ့ဖလော်ရီဒါပြည်နယ် Lake Worth Inlet ကမ်းခြေဆောင်ခန်းကကျေးဇူးတော်နေ့ညစာစားပွဲကတော့အဲ့လိုမဟုတ်ပဲအသားညက်ပေါင်းမုတ်တတိနဲ့အချိုရီတို့ကိုပဲသုံးဆောင်ခဲ့ကြတာဖြစ်ပါတယ်။သမ္မတထရမ့်မှာအဲ့ဒီကမ်းခြေဆောင်တက်စခန်းကိုကျေးဇူးတော်နေ့မှာတွားရောက်ခဲ့ပြီးတော့တပ်ဖွဲ့ဝင်တွေနဲ့တွေ့ဆုံစကားပြောခဲ့ပါတယ်။စောပိုင်းတုန်းကတော့သမ္မတထရမ့်ဟာပြည်ပမှာရောက်ရှိနေတဲ့အမေရိကန်တပ်ဖွဲ့ဝင်တွေကိုတယ်လီဖုန်းကနေတဆင့်မိန့်ခွန်းပြောကြားခဲ့ပါတယ
်။ The nation's doing well economically better than anybody in the world with a hot nation of the world and
ကျွန်တော်တို့နိုင်ငံစီးပွားရေးရရန်ကောင်းနေပြီးတခြားကမ္ဘာပေါ်ကနိုင်ငံတွေအားလုံးတဲ့ပိုကောင်းပါတယ်။ကျွန်တော်တို့ကကမ္ဘာပေါ်မှာအကောင်းဆုံးတိုင်းပြည်တစ်ခုဖြစ်ပြီးခင်ဗျားတို့အဲ့ဒီနိုင်ငံအတွက်တိုက်ပွဲဝင်နေကြတာပ
ါအစဉ်လာအဖြစ်တော့အမေရိကန်သမ္မတတွေဟာအခုလိုအားလိုက်ရဲ့အချိန်ခါသမယတွေမှာမိသားစုနဲ့အဝေးကိုသွားပြီးတော့ပြည်ပနိုင်ငံတွေမှာတာဝန်ထမ်းဆောင်နေရတဲ့သူတွေကိုမိန့်ခွန်းပြောကြားလေးရှိပါတယ်တခါတရံမှာတော့သူတို့ဟာအဲ့လူတွေစီကိုကိုယ်တိုင်သွားရောက်ကြပါတယ်သမ္မတဟောင်း George W. Bush ဟာ2003ခုနှစ်ကအီရန်နိုင်ငံမှာရှိတဲ့အမေရိကန်တပ်ဖွဲ့ဝင်တွေစီကိုကျေးဇူးတော်နေ့အခမ်းအနားအတွက်မှာအမတ်မထင်သွားရောက်လဲပတ်ခဲ့သလိုသမရဟောင်းအိုဘားမားဟာလည်းပြည်ပမှာရှိတဲ့တပ်ဖွဲ့ဝင်တွေစီကိုမကြာခဏဆိုသလိုသွားရောက်လေရှိပါတယ်။သမရထရမ့်ကတော့ပြည်ပမှာရှိတဲ့အမေရိကန်တပ်တွေစီကိုတခါမှမသွားရသေးတာကြောင့်ဝေဖန်မှုတွေနဲ့ရင်ဆိုင်နေရပါတယ်။သူ့အနေနဲ့အာဖဂန်နစ္စတန်နိုင်ငံကိုသွားရောက်ဖို့ရှိသလားဆိုတဲ့အပေါ်မှာသမရထရမ့်ကတော
့ We're going to do some interesting things at the appropriate time.
ကျွန်တော်အနေနဲ့တင်းတော်တဲ့ချိန်မှာစိတ်ဝင်စားဖို့ခေါင်းဆောင်တစ်ခုခုလုပ်သွားမှာပါ။
ဒါကိုဘယ်တော့လောက်လှုပ်ဖို့မှန်းထားတယ်ဆိုပြီးသတင်းတော့ကမေးတဲ့အခါမှာတော့သူ့အနေနဲ့မှန်းထားတဲ့အချိန်ရှိမဲ့ပြောလို့မရဘူးဆိုပြီးတော့ပြန်ဖြေချသွားပါတယ်။2001ခုနှစ်စက်တင်ဘာ17ရက်အကြမ်းဖက်တိုက်ခိုက်မှုဖြစ်ပွားပြီးတဲ့နောက်ပိုင်းတာလီဘန်သဘုံတွေကိုတိုက်ဖို့အတွက်အမေရိကန်ကအာဖဂန်နိုင်ငံကိုတပ်တွေစေလွှတ်ခဲ့တာဖြစ်ပါတယ်။အခုခါမှာတာလီဘန်တွေကအမေရိကန်ကြောတောက်နောက်ခံပေးထားတဲ့အာဖဂန်စိုးရကိုတိုက်ပွဲတွေပြန်ပြီးတော့ဆင်နွှဲလာနေပါတယ်။အမေရိကန်စိုးရသံတမန်တွေဟာမကြသေးခင်ကပဲတာလီဘန်တွေနဲ့တိုက်ရိုက်စကားပြောဆိုခဲ့တယ်လို့သမ္မတထရမ့်ကပြောပါတယ
် We're in very strong negotiations in Afghanistan right now which a lot of people don't know about this may be the
Afghanistan နိုင်ငံမှာခုလောလောဆယ်ကျွန်တော်တို့ကြီးကျယ်ဆွေးနွေးညီနိုင်နေပါတယ်ဒါကိုလူတော်တော်များများမသိကြပါဘူးဒါကပထမဆုံးဖြစ်ကောင်းဖြစ်နိုင်ပါတယ
်ဒါပေမဲ့ဆွေးနွေးမှုကအောင်မြင်ခြင်းမှအောင်မြင်လိမ့်မယ်ဆိုတာကိုလည်းသမ္မတကဝန်ခံသွားခဲ့ပါတယ
် I don't know that they're going to be successful maybe they're not probably they're not who knows they might be
ဒီဆွေးနွေးမှုကအောင်မြင်မလားမအောင်မြင်ဘူးလားဆိုတာကျွန်တော်မသိပါဘူးမောင်မြင်လာလည်းဖြစ်နိုင်ပါလေအောင်မြင်မယ်မောင်မြင်မှုဆိုတာဘယ်သူသိနိုင်မလဲ
အာဖဂန်နိုင်ငံကစစ်စီရင်ကအမေရိကန်နိုင်ငံကိုဒေါ်လာ1 trillion လောက်ကုန်ကြစေပြီးတော့အမေရိကန်တပ်ဖွဲ့ဝင်2400ကျော်လဲအသက်ဆုံးရှုံးခဲ့ပါတယ်ခင်ဗျာ
ကိုရနိုင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့နိုင်ငံရခြားကရွှေ့ပြောင်းလာသူတွေအမေရိကန်စစ်တပ်မှာအရေးပါတဲ့အခမ်းကဏ္ဍတွေမှာစစ်မှုထမ်းကြတဲ့အကြောင်းသတင်းလွှာကိုတင်ဆက်ပေးခြင်းပါတယ်နိုင်ငံရခြားကနေပြီးတော့အမေရိကန်ပြည်ထောင်စုကိုရွှေ့ပြောင်းအခြေချနေထိုင်သူတွေစစ်မှုထမ်းကြတာကတော့အမေရိကန်စစ်တပ်ရဲ့အရေးပါတဲ့အခမ်းကဏ္ဍကနေအမြဲတစေပါဝင်နေပါတယ်အမေရိကန်လေတပ်မှာလေယာဉ်မှူးဖြစ်တာဝန်ထမ်းဆောင်နေတဲ့ကမရွန်နယ်ပါလင်ဒါအရေးဟာသူ့ရဲ့အတွေ့အကြုံကိုအခြေခံပြီးတော့ကိုရီးကိုရာနဲ့အသက်မွေးဝမ်းကြောင်းအလို့အကျာတဟဇာတာမျှတအောင်အကျိုးရှိရှိနေထိုင်နိုင်ရေးကိုတခြားအမျိုးသမီးတွေအထောက်ကူရအောင်ဟောပြောပေးနေပါတယ်။ VOA သတင်းတောက်အာဇူမာကော်ပိုရီယာဒယ်လဝဲပြည်နယ်ဒါဗာမြို့ကနေသတင်းပေးပို့ထားတာဒေါခင်ဆိုဝင်းပြောပြပေးပါရှင်
။ကောင်းပါပြီရှင်။ Linda Ari ဟာ Miss USA Africa Pageant American Africa မြေရွေးပွဲကျင်းပတုန်းကဆက်သွယ်ညှိနှိုင်းရေးမှူးတာဝန်ယူခဲ့သူဖြစ်တယ်လို့လိုင်စင်ရဘဝနေနည်းအတိုင်ပင်ခံတူလည်းဖြစ်ပါတယ်။ Corporation လုပ်ငန်းကြီးတွေမှာအလုပ်လုပ်နေကြတဲ့အမျိုးသမီးဝန်ထမ်းတွေစိတ်အားထက်သန်အောင်လေ့ကျင့်သင်တန်းပေးသူလည်းဖြစ်ပါတယ်။ အမေရိကန်စစ်တပ်ထဲမှာအာဖရိကနယ်ပွားဥယျာဉ်တိုးလာတဲ့အထက်မှာလင်ဒါလည်းအမေရိကန်လေတပ်ရဲ့လေယာဉ်မှုတူအဖြစ်တာဝန်ထမ်းဆောင်နေပါတယ်။လင်ဒါကသူဒီလိုလေယာဉ်မှုဖြစ်ဖို့မပြောနဲ့ကောလိတ်ကနေဘွဲ့တောင်မှရပါမလားလို့သူ့မိဘတွေကမမျှော်လင့်ခဲ့ကြပါဘူးတဲ့။
My dad, he wanted me to go to pharmacy school or medical school and stuff like that.
ကျမကစေဝါပြီးတာအကြောင်းဖြစ်ဖြစ်စေချောင်းဖြစ်ဖြစ်တက်စီကျင်နေတာပါ။ကျမစစ်တက်ကတူကိုတက်တော့သူ့အတွက်ဝမ်းသာစရာကောင်းတဲ့အဖြစ်မဟုတ်ခဲ့ဘူးပေါ့လေ။ဒါပေမဲ့အချိန်တွေပြောင်းလာတာနဲ့အမျှကျမစစ်မှုထမ်းတယောက်ဖြစ်လာတဲ့အတွက်သူသိတ်ဂုဏ်ယူနေပါတယ်
။အခုတော့လင်ဒါဟာဒလဝဲပြည်နယ်ဒိုဗာမြို့အခြေစိုက်အမေရိကန်ရဲ့အကြီးမားဆုံးလေတပ်စခန်းကြီးရဲ့ပြန်ကြားရေးအရာရှိဖြစ်တယ်လို့လုံခြုံရေးစီမံကုကဲသူမန်နေဂျာလည်းဖြစ်ပါတယ်လို့အမေရိကန်လေတပ်ကဒုဗိုလ်မှူးကြီးခရစ္စတိုဖာဂွန်ဇာလစ်ကပြောပါတယ
်။ It is imperative that our pilots are able to be seen quickly.
တကယ်လို့ဒဇုံတယောက်ဖြားနာပြီးတော့လေယာဉ်မမောင်းနိုင်တဲ့အခါကျွန်တော်ရဲ့လေယာဉ်မှုတွေဟာအချိန်မီအစားထိုးပြီးတော့အမြန်ဆုံးပြန်တန်းနိုင်စွမ်းရှိကြပါတယ်။အခုလင်ဒါတောင်းယူထားတဲ့ယာလူကအမျိုးသားလူမျိုးရေးရည်မှန်းချက်အတွက်အဆုံးစွန်ဆက်ဆက်နေတာပေါ့ဗျာ
လင်ဒါကတော့သူအမေရိကန်စစ်တပ်မှာစစ်မှုထမ်းရတာဟာသူဖြစ်ချင်တဲ့မျှော်လင့်ချက်တွေအားလုံးနဲ့တိုက်ဆိုင်ပါတယ်တဲ့
I actually want a career where I can make a difference and I feel
တကယ်တော့ထူးခြားခြားဖြစ်ထွန်းမှုတစ်ခုခုကိုလုပ်ပေးနိုင်မယ့်နေရာမျိုးမှာအလုပ်လုပ်ချင်တာပါဒီနေရာမှာထမ်းပြီးပြန်ကြရဲ့အရာရှိတယောက်အနေနဲ့ဖြစ်ဖြစ်ဆေးဘက်ဝန်ထမ်းဖြစ်ဖြစ်အားလုံးအတွက်အလုပ်လုပ်ပေးချင်တာပါပဲ
လင်ဒါဟာသူ့ရဲ့လေတပ်အတွေ့အကြုံရဲ့စွန့်ရင်မြင့်တင်ရေးတွန်းအားပေးတဲ့ဟောပြောသူဖြစ်တယ်လို့အိမ်အောင်ရှင်မဘဝကိုအခြေခံပြီး Members of a Working Mother အလုပ်လုပ်တဲ့မိခင်တူရဲ့ဘဝမှတ်တမ်းဆိုတဲ့စာအုပ်ကိုရေးသားပြုစုခဲ့ပြီးအလုပ်နဲ့မိသားစုအကြားအချိန်ပေးပုံမျှတာရေးမျှော်လင့်ချက်တွေစီမံခန့်ခွဲရေးနဲ့ချစ်ချင်းမြတ်တာစီစဉ်မှုဆိုတဲ့ခေါင်းစဉ်တွေအဲ့ဒီစာအုပ်မှာပါဝင်ပါတယ်ဒီစာအုပ်ဟာမိသားစုတွေအတွက်ချစ်ချင်းမြတ်တာအတိုက်အမြုံတွေကိုဖန်တီးပြီးတော့အိမ်ပြင်ပမှာလည်းအပြစ်ရှိတယ်လို့မခံစားရဘဲအောင်မြင်အောင်လုပ်နိုင်ဖို့ဒီစာအုပ်ကိုရေးသားခဲ့တာလို့ပြောပါတယ်။လင်ဒါရဲ့စာအုပ်စတင်ရောင်းချပွဲကိုလာရောက်အားပေးသူတဦးကတော့
I'm looking for this book to be able to help me find that balance like it said.
ပြောထားတဲ့အတိုင်းအလုံးနဲ့မိသားစုကြားအချိန်ပေးတာမျှတအောင်လုပ်နိုင်မလားဆိုတာကိုဒီစာအုပ်ထဲကနေလေ့လာခြင်းလို့ပါဘာဖြစ်လို့လဲဆိုတော့ကျမတို့အမျိုးသမီးတွေဟာဘဝရဲ့အခန်းကဏ္ဍအမျိုးမျိုးမှာပါဝင်ဆင်နွှဲနေရတာဆိုတော့အချိန်မျှတအောင်တုံးချဖို့ကအရေးအကြီးဆုံးပဲလေ
။စာအုပ်စတင်ရောင်းချပွဲလာရောက်အားပေးသူနောက်တူကလည
်း She inspires me to write my own story.
ဒီစာအုပ်ကိုအားကြပြီးသူ့ရဲ့ဘဝဇာတ်လမ်းကိုလည်းသူကိုယ်တိုင်ရေးတင်လာအောင်အားတက်တယ်လို့ပြောဆိုသွားတာပါ။လင်ဒါရဲ့မောင်ဖြစ်သူဒေါက်တာတာဂောအာရီအမ်ဘီကစိတ်ကူးရင်အိမ်မက်တွေကိုအကောင့်ထဲဖော်နိုင်တယ်ဆိုတာကိုသူ့အမရဲ့ဘဝဖြစ်စဉ်ကတက်တည်ပြလိုက်တာပါပဲလို့အခုလိုပြောပါတယ်
။ Sometimes you have these conflicts between doing your job well and being a mom. That work life balance.
တခါတလေမှာအလုပ်ကောင်းကောင်းလုပ်နိုင်မှုနဲ့မိခင်ကောင်းတယောက်ဖြစ်ဖို့အကြာဂျင်းတဲ့ချက်တဲ့ဖြစ်ရတဲ့အခက်အတန့်တွေရှိတာပါတယ်။ဒါကြောင့်အလုပ်နဲ့မိသားစုအတွက်အချိန်ကိုမျှတအောင်ပေးနိုင်ဖို့သူကအကြံပေးတာပါ။ခမရအနေနဲ့တစ်ချိန်ထဲမှာမေတ္တာတွေပေးတဲ့မိခင်လည်းဖြစ်ချင်းထက်မြက်တဲ့လေတရေလည်းဖြစ်ချင်းလို့မရဘူးလေ။တခုခုတော့ပေးဆက်ကြရတာပါပဲ။
လင်ဒါရဲ့ခင်မွန်းဖြစ်သူတစေနက်ကွန်တီကတော့သူ့ဇနီးရဲ့ဆွမ်းဆောင်ချက်တွေဟာသူ့သမီးတွေအတွက်အတိုင်းအဆမရှိတဲ့အားကြအတုယူစရာတွေဖြစ်တယ်လို့အခုလိုပြောပါတယ
် The tell every day you know that I want to see her you know as far as even being a general one day
she's got the full သူ့ဘိုးချုပ်ကြီးတယောက်ဖြစ်တဲ့အထီတော်မှာကျွန်တော်တွေ့ချင်ပါတယ်လို့နေတိုင်းလို့ပြောဖြစ်ပါတယ်သူ့မှာအရေးချင်းဖြစ်ရှိပါတယ်သူ့ရဲ့ဒီအရေးချင်းတွေကသမီးတွေကိုပုံသွင်းပေးနေတယ်လို့ပါပဲယူနီဖောင်းနဲ့သူတို့မမေရနိုင်ငံကိုကာကွယ်ဖို့အမေရိကန်လေတပ်မှာမမမမရက်နေတာတွေ့ပြီးသူတို့လည်းအားကြပြီးအတူယူလိုက်မယ်လို့ကျွန်တော်ယူဆပါတယ်
။လင်ဒါကသူ့အလုပ်မှာအောင်မြင်ရတဲ့အကြောင်းရင်းတွေကတော့သူ့ကိုပံ့ပိုးပေးတဲ့မိသားစုရဲ့အမျိုးသမီးစွမ်းဆောင်ရည်ထက်မြက်အောင်မျှဝေပေးတဲ့သူ့ရဲ့လှုပ်ဖော်ကင်ဘက်တွေနဲ့အခြေချနေထိုင်သူတွေရဲ့အားဖြည့်ကူညီမှုကိုတံပိုးထားတဲ့အမေရိကန်စစ်တပ်ရဲ့ကြောင့်ဖြစ်ပါတယ်လို့ပြောပြပါတယ်ရှင်။
တော်ခင်ဆိုဝင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့တောက်ကြညာချန်သတင်းလွှာတွေကတော့ဒီလောက်ပါပဲဒုတိယပိုင်းနာယူရမှာတော့အပတ်စဉ်ခန္ဓာတွေဖြစ်တဲ့အမျိုးသမီးခန္ဓာသုတဆုံနဲ့အမေရိကန်တခွင်နဲ့သိပ္ပံနဲ့နှီးပညာခန္ဓာတို့ကိုနားဆင်ရဖို့ရှိပါတယ်ရှင် VOA မြန်မာပိုင်းရဲ့သတင်းအစီအစဉ်တွေကို Washington DC မြို့တော်ကနေလိုင်းနိုမီတာ1925-32တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့က5ချိန်ထုတ်လွှင့်ပေးနေပါတယ်။ မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါသောတာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ2018ခုနှစ်နိုဝင်ဘာလ23ရက်တောက်ကြနေ့ညရဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေည10နာရီအထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ခဏတွေကိုစက်တိုက်နားဆင်ရမှာပါအမျိုးသမီးခန္ဓာသုတဆုံးလေးအမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့နှီးပညာအစီအစဉ်မှာနားဆင်ရမှာကတော့
ကျွန်တော်တို့မြန်မာနိုင်ငံမှာအဓိကမြစ်ကြီး၄ခု၄ဆွေရှိတယ်ဗျအဲဒီမှာကျွန်တော်အေယာဝတီချင်းတွင်းစစ်တောင်း
ဒီရလျက်စစ်တင်နဲ့ပတ်သက်ပြီးတော့သိပ္ပံနဲ့နှီးပညာအစီအစဉ်မှာမကြခင်နားဆင်ရပါမယ်။အခုအရင်ဦးဆုံးအမျိုးသမီးခန္ဓာကိုတင်ဆက်ပေးကြပါရစေ။အမေရိကန်နိုင်ငံသားရဲ့ဌာနကကမကထပြုတဲ့ YC Lee လို့ခေါ်တဲ့အရှိတောင်အာရှလူငယ်ခေါင်းဆောင်မှုရှေ့ရှုဆောင်ရွက်တဲ့အစီအစဉ်နဲ့အမေရိကန်ပြည်ထောင်စုကိုမကြသေးခင်တုန်းကမှလာရောက်လည်လာခွင့်ရခဲ့တဲ့လူငယ်ခေါင်းဆောင်တွေအနက်မှာတော့သခိုင်းတိုင်းကလေးမျိုးကမတ္တနာအေးလဲပါဝင်ပါတယ်သူဟာ Women for Justice Program ဆိုရဲအမျိုးသမီးများအတွက်တရားမျှတမှုရရှိရေးအစီအစဉ်မှာလှုပ်ဆောင်နေသူလည်းဖြစ်ပါတယ်မြန်မာနိုင်ငံမှာအမျိုးသမီးများအပေါ်လိင်ပိုင်းဆိုင်ရာအကြမ်းဖက်မှုနဲ့အိမ်တွင်းရေးအကြမ်းဖက်မှုဟန်တားရေးကြိုးပမ်းမှုတွေနဲ့ပတ်သက်လို့မတ္တနာအေးနဲ့တွေ့ဆုံမေးမြန်းပြီးတော့ဒီသတင်းပတ်ရဲ့အမျိုးသမီးခန္ဓာမှာဒေါ်လာလာတန်းစီစဉ်တင်ဆက်ထားတာနားဆင်ပါရှင်
ဒါ ਈ ရခုမင်းတန်ပြီးတော့ဒီကို YC Lee အစီအစဉ်နဲ့ရောက်လာတယ်ဆိုတဲ့အခါကျတော့ဘယ်လိုရောက်လာလဲနည်းနည်းရှင်းပြပေးပါလား
YC Lee ကတူက US Embassy ရန်ကုန်ကနေမှာတူကဒီ announce လုပ်တဲ့ဒီ application နဲ့ announce လုပ်တဲ့အချိန်မှာကျမတို့ကရှောက်ရတယ်ရှောက်ပြီးမှတူကအဆင့်ဆင့်ပြိုင်မှခွဲတယ်အဲ့မှာမြန်မာပြည်ကနေကျမကအခုက civic engagement women empowerment program ဖြစ်တယ်အဲ့မှာကသူတို့၃ယောက်ရွေးတယ်အဲ့ဒါ၃ယောက်ထဲမှာပါလာတာဖြစ်ပါတယ်
အဲ့တော့တန်တာအေးကမြန်မာနိုင်ငံမှာ women empowerment ပေါ့နော် youth media ရဲ့စွန့်အင်မြင့်တင်ရေးအတွက်လှုပ်ဆောင်နေတယ်ဆိုတော့အဲ့ဒီကြောင့်လည်းရှင်းပြပေးပါလားကျမတို့
ကျမကတရားမျှတမှုတော်အမျိုးသမီးများဖွဲ့စည်းအင်္ဂလိပ်လိုဆိုတော့ Women for Justice WJ လို့ခေါ်တယ်အဲ့တော့ကျမတို့ကဒီကလေးမျိုးမှာခြေချတယ်ကလေးမျိုးစကိုင်းတိုင်းမှာဖြစ်ပါတယ်အဲ့တော့ကျမတို့မှာကဒီလုပ်ငန်းစဉ်၄ခုရှိပါတယ်တစ်ခုကတော့ငင်းချင်းနဲ့ပြန်လည်တမိရေးအဲ့ဒီငင်းချင်းမှာတော့ဒီကျမတို့လက်ရှိမြန်မာပြည်ရဲ့ငင်းချင်းရေးကိုရရှိလာအောင်အောက်ခြေဒေတာကိုအဓိကကျမတို့ကငင်းချင်း process တွေတည်အောင်နားလည်အောင်ဆိုပါကျမတို့ကတတ်နိုင်တဲ့ဘက်ကနေမှကျမတို့ကဒီဆွေးနွေးပွဲတွေအသိပညာဟောပွဲတွေလောက်တာဖြစ်တယ်ပြီးလို့ရှိရင်အမျိုးသမီးများပေါ်အကြံပေးမှုပပျောက်ရေးလုပ်ငန်းစီရှိပါတယ်အဲ့ဒီလုပ်ငန်းစီမှာဆိုရင်ကျမတို့ကဒီ Women Center တွေရှိတယ်ပြီးလို့ရှိရင်အဲ့ဒီ Women Center မှာဆိုရင်ကျမတို့ကနေ့စဉ် case တွေလာပါတယ်အဓိကတော့ဒီအင်ဒွန်းကြံပေးမှုတွေလိင်ပိုင်းကြံပေးမှုတွေအဲ့လိုမျိုးတွေရှိတယ်အဲ့ဒါတွေကိုကျမတို့ကအဓိကကူညီသွားတာဖြစ်ပါတယ်ကျမတို့ကလေးဒေသမှာဆိုရင်တနေ့လုံးမှတနေ့စားရတာဆိုတော့အများစုကကျမတို့ကဒီလမ်းစီတွေမပေးနိုင်ကြဘူးဒီအဓိကတရားရုံးသွားတယ်ဆိုရင်အဲ့တော့ကျမတို့ဒီတရားရုံးနေလာလို့ရှိရင်တို့လမ်းစေးတွေကျမတို့ကကူညီပေးတယ်ပြီးလို့ရှိရင်ကျမရေးစေးတွေကူညီပေးတာဖြစ်ပါတယ်ကျမတို့မြန်မာပြည်မှာဆိုရင်ထုံတန်းစင်လာအရာကျမတို့ပတ်စံနေတဲ့ငွေရေးချင်းနဲ့ရှိနာတွေရှိတယ်ဒီအကြံဖက်မှုတွေဖြစ်လာလို့ရှိရင်အဲ့ဒါတွေကတကယ်မှာကရေရှိမှာကကျမအတွေးခေါ်တွေကိုပြပြစေတယ်ဒီဟာတွေကအဲ့တော့ဒီဟာတွေစစ်မလုံအောင်ဒီတရားဥပဒေအရရှင်းလင်းရမှန်တိအောင်ဆိုမှကျမတို့အသိပညာဟောပြောပွဲတွေလုပ်တယ်ဟောပြောပွဲတွေလုပ်ပြီးနောက်မှာသူကအပြောင်းလဲတွေမြင်လာရတယ်လူတွေကဒီတရားဥပဒေအရရင်ဆိုင်ရဲလာတယ်ရင်ဆိုင်လာတာတွေကိုကျမတို့တွေ့ရတယ်ပြီးလို့ရှင်ကျမတို့ကဒီအမျိုးသမီးများနိုင်ငံရေးစွမ်းရည်မြင့်တင်ရေးလုပ်ငန်းစဉ်ရှိတယ်အဲ့ဒီမှာကအဓိကအမျိုးသမီးတွေကိုကျမတို့ကဒီ internship တွေလုပ်ပေးတယ်3လနဲ့6လအဓိကတော့ဒီနိုင်ငံရေးအမျိုးသမီးတွေမှာအများများပါလာအောင်ဆိုမှကျမတို့ကအဲ့ဒီ program တွေလုပ်တယ်ပြီးလို့ရှင်နံပါတ်4မှာကဒီသူတည်တနာပြုတဲ့ဟာ ရှိပါတယ်ကျွန်တော်တို့မှာ research program ရှိတယ်အဲ့ဒီမှာကတော့ဒီအဓိကမြန်မာပြည်မှာအကြမ်းဖက်မှုတွေရှိတယ်ဒီဥပမာ child rape case တို့ပြီးမှမူရစီဝါနဲ့ပတ်သက်ပြီးမှဒီဟာတွေကိုကျွန်တော်တို့ကတည်တည်တာပြဖို့အစီအစဉ်ရှိတယ်အလစ်တလောကဒါလုပ်ဖို့အစီအစဉ်တွေရှိတယ်ဘာကြောင့်လဲဆိုမြန်မာပြည်မှာကဒီအကြမ်းဖက်မှုတော့တနေ့နဲ့တနေ့သူကပုံပုံများလာတယ်အဲ့တော့ဘာတွေကြောင့်ဖြစ်ရမလဲဘယ်လိုဖြေရှင်းကောင်းမလဲဆိုမှကျွန်တော်တို့ဒီဟာတွေတည်တည်တာလုပ်ဖို့ရှိတယ်ပြီးရင်ကျွန်တော်တို့မှာ Women for Justice ဆိုတဲ့ Facebook page ရှိတယ်အဲ့ဒီမှာဆိုရင်ကျွန်တော်တို့အဖွဲ့တွေရဲ့နေ့စဉ်လှုပ်ရှားတာတွေတော့အမြင်လို့ရပါတယ်လို့
ကျွန်မစိတ်ဝင်စားတာပေါ့နော်မြို့မီမြတ်ပေါ့အကြမ်းဖက်မှုပေါ့နော်
ဟုတ်ကဲ့
အင်ဒိုကြီးအကြမ်းဖက်မှုအခြေအနေကမြန်မာနိုင်ငံမှာဘယ်လိုရှိပါသလဲနောက်ပြီးတော့တန်တာအေးတို့အဖွဲ့ကအခုလို့ပေါ့နော်အကူအညီပေးခဲ့တဲ့အတွက်ကြောင့်ဘလိုမျိုးထူးခြားမှုတွေတွေ့ရပါသလဲ
ကျမတို့မြန်မာပြည်မှာကအင်ဒိုချမ်ဖက်ကတော်တော်ကိုများတယ်ပြီးလို့ရှိရင်ဥပမာဆိုရင်ကျမတို့ဒီပအဝင်းချီမှာရံဖြစ်တာလင်မယားရံဖြစ်တာတွေ့ရင်ကျမတို့ကသွားဝင်မပါဝင်မရှိဘူးဒါအမုန်းမခံချင်ဘူးလို့ကျမတို့ပြောတယ်သို့တော်လည်းကျမတို့ကအာဒါကတဘာဝမဟုတ်ဘူးဖန်တီးတဲ့ဟာဥပမာအမျိုးလေးနဲ့မရမှာကအကျမ်းမဖက်ဖဲနဲ့လည်းကောင်းကောင်းဖြည့်ရှင်းလို့ရတယ်။နှစ်ယောက်ဒါကောင်းကောင်းဖြည့်ရှင်းလို့ရတယ်။သို့တော်လည်းကျမတို့မှာကဒီဟိုရိုးနေပြီ။အဲ့လိုဂျားသုံးဂျားမဝင်ရဆိုတဲ့စကပုံတွေလည်းရှိတယ်ဆိုတော့ကျမတို့ကတိတ်ပြီးမှကိုအလေးမထားရလည်းရှိတယ်။အဲ့တော့အမျိုးသမီးတွေကပူပူကြီးမှခံစားရတယ်။အဲ့တော့ကျမတို့ဒီရွာတွေမှာတွားလို့ရှိရင်ကျမတို့ပြောပြတာကဒါတွေကအကျမ်းဖက်မှုဆိုတာကသူ့မှာ domestic violence ကသူက circle ရှိတယ်။အဲ့ဒါက natural မဟုတ်ဘူး။အဲ့ကြောင့်ဒီဟာတွေကကျမတို့ကတားဆီးလို့ရတယ်ပြီးလို့ရှိရင်ကျမတို့ဒီဇိုင်းကိုသွားရိုက်လို့မရအောင်ကိုမဲမဆိုရိုက်လို့ရတယ်လို့ကျမတို့ထင်တယ်အဲ့တော့သူများကိုသွားရိုက်လို့ရှိရင်ကျမတို့ငွေကြေးတွေပေးရတယ်ရော်ရတယ်ဒီဟာတွေကမှားနေတယ်အယူအဆတွေကအဲ့တော့ဒီကျမတို့ awareness တွေပေးလို့ရှိရင်အဲ့လိုမျိုးတွေကျမတို့ထောက်ပြတယ်အဲ့ကျတော့နားလည်လာကြတယ်ပေါ့အဲ့တော့ကိုအမျိုးသမီးကိုလည်းကိုမှရိုက်ပန်ခွင့်မရှိဘူးလောက်ပန်ခွင့်မရှိဘူး responsibility ကောင်းကောင်းနှစ်ယောက်စလုံးကယူရမယ်ဆိုတဲ့ဟာတွေကိုတည်လာတယ်အဲ့လိုမျိုးတွေတော့ကျမတို့ကြုံတွေ့ရတယ်ပေါ့
အင်ဒီအကြမ်းဖက်မှုမှာအမျိုးသားပေါ့နော်
ဟုတ
်ကိုရဲ့ဇနီးကိုအဲ့လိုမျိုးကိုတိလက်ရောက်ပေါ့နော
်ဟုတ
်ရိုက်နှက်လို့ဖြစ်ခဲ့လို့ရှိလို့ရှိရင်ဥမာဖြင့်အမျိုးသမီးကလည်းဒီအမှုလုပ်ချင်တယ်ဆိုလို့ရှိရင်တန်တာအီလူဘက်ကရောအကူအညီပေးတာရှိတာ
ဟုတ်ကဲ့ကျမတို့ကတော့အကူအညီပေးတယ်ဒါမှကရန်ကန်ရှင်ရဲ့သဘောအတိုင်းကိုပဲကျမတို့လုပ်ပေးတယ်ကျမတို့ကအမျိုးသမီးဖွဲ့စည်းဖြစ်ပေမဲ့အမျိုးသမီးဘက်မှာဟိုဘာဟိုတစ်ဖက်ဆောင်ရဲတာမဟုတ်ဘူးအမျိုးသမီးကလုပ်ချင်မှသူစံနာအတိုင်းကျမတို့ကူညီပေးတယ်ပြီးလို့ရှိရင်လှုပ်ဖို့ကျမတို့ဖိအားမပေးပါဘူးသူ့သဘောအတိုင်းဥမာပထမတချို့တွေကတော့ကျမတို့စီရင်လာဖို့နဲ့ရင်ဖုန်ပြီးမှတရားဥပဒေအရမှာတွားရတယ်လည်းရှိတယ်တချို့ကရင်ဖုန်နဲ့တရားဥပဒေအတိုင်းစောင့်ရုပ်ပေးဖို့ကူညီတောင်းလို့ရှိရင်ကျမတို့ပြန်ပြီးမှစောင့်ရုပ်ပေးပါတယ်အ
ဲ့လိုအင်းတွင်းအချမ်းဖက်မှုပေါ့နော
်မြန
်မာနိုင်ငံမှာဖိအားခြင်းအဓိကအကြောင်းကဘာတွေပါလဲရှင်
ကျမရဲ့အမြင်မှာဆိုရင်ကျမတို့ရဲ့ဒီ custom norm နဲ့အရင်များတယ်ပတ်ဝန်းကျင်ဖြစ်အားတွေအရင်များတယ်ဒလိထုံထုံဥပဒေရအနေမှာကြောင့်အမျိုးသမီးကဘလို့နေရမယ်ဘလို့ဆိုတဲ့ဟာတွေကအရင်ကများနေတယ်အဲ့ဒါတွေကြောင့်ဖြစ်တယ်အဲ့တော့ဒီဟာတွေကိုကျမတို့ကများများ awareness လုပ်ပြီးမှဘာလဲ sex ကဘာလဲ gender လဲဆိုတဲ့ဟာကိုကျမတို့ရှင်းရှင်းလင်းလင်းနားလည်တယ်ဆိုရင်ဒီဟာတွေကရော့ကျနိုင်တယ်လို့ကျမတို့ယုံကြည်ပါတယ
်အဲ့ဒီအင်တွင်းအကြံဖက်မှုပေါ့နော်သူတို့ဟိုတလောကမြန်မာကျမရေးဝင်ကြီးဌာနနဲ့ WHO လို့ပါတယ်အစီအစဉ်ခစားထုတ်တဲ့နေရာမှာသူတို့တွေ့တာပေါ့နော
်
တိုင်းနဲ့ပြည်နယ်တချို့တွေမှာပေါ့နော်အင်ဒီယအကြံဖက်မှုကတမန်အဖြစ်ဆိုလို့ရှိရင်ယူဆတာကပညာနည်းတဲ့လူတန်းစားစီးရဲတဲ့လူတန်းစားမှာဖြစ်များတယ်ပေါ့နော်ဒါပေမဲ့လို့လေအဲ့ဒီမှာတွေ့ရှိတာကတော့ဒီအလွှာအသီးသီးမှာဖြစ်နေတယ်ဆိုတဲ့ဟာကိုတွေ့ရှိရတယ်လေတဏ္ဍာအီတို့တွေ့ကြုံရအောင
်မှန်ပါတယ်ဘာလို့လဲဆိုရင်အောက်ခြေမှာသူ့အဆင့်တန်းနဲ့သူဖြစ်နေတယ်ဥပမာရန်ကုန်လောက်မှာကျမတို့ဥပမာမြို့တွေပြောမှဆိုရင်လည်းမြို့မှာလည်းဖြစ်နေတာပဲကျမတို့မြန်မာပြည်မှာက patriarchy system ကျမတို့ကဖော်ရတာအရင်ကြီးဆိုတယ်အထုံးနှင်းစင်လာအရာဆိုရင်အမျိုးသမီးကနေရတာအကမှသူကနှိမ့်ချနေတယ်အဲ့တော့ဒီဟာတွေကတော့အများကြီးလှုပ်ရှားလို့သေးတယ်လို့ကျမမြင်ပါတယ်တော်ရင်တော်တော့ပြောင်းမှာမဟုတ်ပါဘူးအ
ဲ့တော့တန်တဲ့အီးတို့အဖွဲ့စီကအကူအညီပေးနေတယ်ဆိုတဲ့အခါကျတော့နိုးကြမှုရှိစီအောင်ပေါ့နော်ဒီအမျိုးသမီးတွေရောအမျိုးသားတွေရောတူတူပဲပေါ့နော
်အဲ့လက်တလုံးမှာကျမတို့ဖွဲ့စီအမျိုးသမီးကိုအရင်ဦးစားပေးပြီးမှတင်နံပေးပါတယ်ဘာလို့လဲဆိုရင်ကျမတို့ကမျိုးသမီးကိုယ်တိုင်ကအမျိုးသမီးခွင့်ရကိုမတိကျအောင်ဖြစ်နေတယ်အဲ့တော့အမျိုးသမီးတွေကိုကိုယ့်ရဲ့ခွင့်ရတည်ပြီးပြီဆိုရင်အမျိုးသားတွေကိုရောတန်းတူကျမတို့ကတင်နံပေးမှာဖြစ်ပါတယ်ဘာကြောင့်အဲ့လိုခွဲရလဲဆိုရင်အမျိုးသားနဲ့အမျိုးသမီးကိုကျမတို့ကတင်နံနေခေါ်တယ်ဆိုရင်အေးအမျိုးသမီးတွေကစကားမပြောရတော့အမျိုးသားတွေရှိရမှာအဲ့တော့အမျိုးသားတော့ပြောနေတယ်အမျိုးသမီးတော့မပြောနေဘူးအေးအဲ့လိုမျိုးတွေရှိလို့ဒါကျမတို့ကအမျိုးသမီးကိုအရင်ပေးတယ်အဲ့ဒါပြီးမှအမျိုးသားနဲ့ပြန်ပေးတာဖြစ်ပါတယ
်နောက်တစ်ချက်ကျမတွေ့ရတာကတော့အဲ့ဒီစီရင်ခံစားမှာတော့အမျိုးသမီးတွေအနေနဲ့ဒီစီးပွားရေးအရာဝီဂျီအရာ
ဟုတ်ကဲ့
အားယောက်ျားကိုအားကိုးနေရမယ်ဆိုရင်သူတို့ကပို့ပြီးတော့ အကအကွယ်မဲ့တဲ့နေရာမှာရောက်တယ်ဆိုတာကိုသိရတယ်ဆိုတော့ခါကျတော့အမျိုးသမီးတွေရောဒီကိုချရာဘူးကိုရနိုင်အောင်ပေါ့နော်စီပွားရေးအရရနိုင်အောင်လို့ဘလို့မြန်မာနိုင်ငံမှာအခုတန်တော်အေးလို့တွေ့ခဲ့တဲ့အတိုင်းဝိုင်းမှာဟောဘလို့ချင်းနေရှိပါတယ
်ဒီလိုရှိတယ်ကျမတို့အဖွဲအနေနဲ့ဆိုရင် domestic violence တုံတွေ့တဲ့လူတွေကအများစုကအလုတ်လုတ်ပြီးမဲ့လဲကျမတို့မြန်မာပြည်ကဆင်းရဲကြတော့တယောက်ထဲရစ်တီနိုင်ဖို့အရန်ခက်ခဲပါတယ်အဲ့တော့တချို့လူတွေအမျိုးသမီးတွေကလာတဲ့ချိန်မှာကျမတို့ရုံးလာတဲ့ချိန်မှာစားတော့တော့ဒါကွဲမယ်ပြဲမယ်ပေါ့ဒါမှလည်းရေရှိမှာကပြန်မကွဲတာလည်းအများကြီးတွေ့ရတယ်သူ
ပြန်သားသမီးရှိတ
ယ်ဟုတ်တယ်အဲ့တော့သားသမီးမျက်နှာငယ်တာရယ်ပြီးလို့ရှိရင်သူတို့က economic မှာ independence မဖြစ်တာရယ်အဲ့လိုမျိုးတွေရှိတယ်ကျမတို့ရရချေးရတွေတော့မယ်ဆိုရင်အမျိုးသားနဲ့အမျိုးသမီးကတောင်းတူလေသမားတိုးတယ်လေအမျိုးသားအိမ်ပြန်လာလို့ရှိရင်တော့ကပြန်လာရင်တော့ဒါ तू ကပြင်းမနေဆိုရင်မှ तू ကတော့စာဖတ်လို့အချိန်ရတယ် TV ကြည့်ဖို့အချိန်ရတယ်လက်ဖေးသွားတာဖို့အချိန်ရတယ်ဒါပေမဲ့ကျမတို့အမျိုးသမီးဘဝတွေကထမင်းဟင်းပြန်ချစ်တဲ့ internship တွေလုပ်တဲ့ကလေးတွေပြုစုရတယ်အဲ့တော့ကျမတို့ကပတ်ဝန်းရှင်နဲ့သွားစကားပြောဖို့အချိန်တွေမရှိလောက်ဘူးအဲ့တော့သူများကပဲကျမတို့ကဦးစားပေးနေတဲ့ဂရုစိုက်နဲ့ကိုဟာနဲ့ကိုတခါတည်းကျမတို့မိတာမေ့ကြတယ်ကိုဟာကိုဘလောက်ပြင်းမနေတယ်ကိုကနားဖို့လိုအပ်တယ်ဆိုတော့ကျမတို့တခါတည်းကျတတိမရအောင်အဲ့လိုမျိုးတွေရှိတယ်အဲ့တော့ကျမအမြင်နဲ့ဒီကျမတို့အခုအဖွဲ့အနေပေါ့နော်ဒီမျိုး victims တွေကျမတို့ဘလို့ livelihood အနေနဲ့ကူညီရမလဲလို့ကျမတို့စဉ်းစားတယ်စဉ်းစားတဲ့ချိန်မှာဖြစ်နိုင်ချေပေါ့အားတော့ဒီကျမတို့စစ်ထုတ်ပေါ့နော်တိတ်လို့ရင်းတွေကိုတင်ပေးမယ်ရကန်းတွေကိုတင်ပေးရင်ကောင်းမယ်လို့တော့ကျမတို့ထင်တယ်အဲ့ဒါတော့စိတ်ထဲမှာရှိတယ်လို့ဖို့စီစဉ်အဲ့ဒါတွေတော့ရှိတယ်အဲ့ဒါဆိုတော့နည်းနည်းတော့တက်တာလာမယ်လို့ကျမထင်တယ်
ဒေါ်လာလာတန်စီစဉ်တင်ဆက်ခဲ့တဲ့အမျိုးသမီးခန္ဓာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဒီစီစဉ်ကိုတော့အခုလိုတောက်ကြညနဲ့မနက်ဖြန်စနေမနက်ခင်းတွေမှာတလှည့်ပြန်ပြီးထုတ်လွှင့်ပေးတာမျိုးစောင့်မျှော်နားဆင်နိုင်ပါတယ်။အခုဆက်ပြီးတော့တူတာဆုံလေးအမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပေးကြပါတယ်။ဒီသတင်းမဲ့ရဲ့တူတာဆုံလေးအမေရိကန်တခွင်အစီအစဉ်မှာတော့ကျေးဇူးတော်နေ့အကြောင်းကိုကိုအောင်အောင်ကစီစဉ်တင်ဆက်ထားတာနားဆင်ကြပါရှင်။
အမေရိကမှာဆိုရင်နိုမာလာကွန်လကဆာလို့အားလည်းရဲ့ယာဒီစပြီလို့ပြောရမှာပါတကယ်တော့အမေရိကရဲ့အားလည်းရရှိစတင်တဲ့အချိန်ဟာကျေးဇူးတော်နေ့လို့ဆိုကြပါတယ်နှစ်စဉ်နိုမာလာစတုဒ္ဒပတ်ဂျာလာရီနေ့ကိုကျေးဇူးတော်နေ့ရယ်ဆိုပြီးတော့သတ်မှတ်ခဲ့တာပါဒီအချိန်ဟာကိုယ့်ဘဝတစ်လျှောက်လုံးအကောင်းဆုံးခွင့်ရည်တွေဘယ်လိုရခဲ့လဲဘာကြောင့်ရခဲ့တာလဲဆိုတာတွေကိုပြန်လည်စဉ်းစားပြီးတော့အကောင်းမြင်ကျေးဇူးတင်ကြတဲ့အချိန်လည်းဖြစ်ပါတယ်နိုမာလာ22ရက်နေ့မှာကြာရောက်တဲ့ကျေးဇူးတော်နေ့အတွက်တော့အစင်လာတိုင်းသမရအင်မီရော်ကနေကျက်စစ်နှစ်ကောင်ကိုဘေးမဲ့လွတ်ပေးတဲ့အကြောင်းနဲ့ဆက်လိုက်ရအောင်လားမက်ခင်ပြည်တွေ
ဟုတ်ပါတယ်ရှင်တောင်ဒါကိုတာပြည်နယ်ကမွေးမြူရေးခြံမှာတေချာမွေးထားတဲ့ကျက်စစ်အကောင်50လောက်ထဲကမှ Peace နဲ့ Carrots လို့နာမည်ပေးထားတဲ့ကျက်စစ်နှစ်ကောင်ကိုအင်မီရော်ကကျက်စစ်ဘေးမဲ့လွတ်ပွဲအတွက်ရွေးချယ်ပြီးတော့ဝါရှင်တန်မြို့တော်ကိုပို့လိုက်တာပါထုံးစံတိုင်းဒီကျက်စစ်နှစ်ကောင်တွေကဘယ်အကောင်ကိုသမရကရွေးပြီးတော့ဘေးမဲ့ပေးဖို့ဘယ်သူမှမဆိုအင်တာနက်မှာမဲပေးရွေးလို့ရပါတယ်
Peace နဲ့ Carrots လို့နာမည်ပေးထားတဲ့ပေါင်40အလေးချိန်ရှိတဲ့ကျက်စင်နှကောင်ကိုအင်ဘီရော်ကကျက်စင်လှုပ်ပွဲမတိုင်ခင်ရက်တွေမှာကျင်းငါးပွင့်အဆင့်ရှိတဲ့ဟိုတယ်မှာတည်တည်ချာချာအကျနာထားပေးထားပါတယ် Peace ကတော့ကျေးလက်တခြင်းတွေနားထောင်ရတာပြောင်းမှုပေါက်ပေါက်စားရတာနဲ့လေးရင်မြန်တွေကိုကြည့်ရတာကြိုက်ပြီး Carrots ကတော့နှင်းလျှောစီးတာယောဂနဲ့ Presley ရဲ့တခြင်းတွေကိုကြိုက်တဲ့အကြောင်းအင်ဘီရော်က Twitter လူမှုကွန်ရက်မှာရေးထားပါတယ်ကျေးဇူးတော်နေ့မတိုင်ခင်မှာတော့အားလုံးကမဲပေးရွေးချယ်ထားတဲ့ Peace ကိုသမ္မတဒေါ်နယ်ထရမ့်ကအခမ်းအနားနဲ့တရားဝင်ဘေးမဲ့လွှတ်ပေးပါရယ်။ဒါ့အပြင်လည်းတကယ်ကတော့ကျက်စင်နှကောင်လုံးကိုဘေးမဲ့လွှတ်လိုက်တာပါ။အဲ့ဒီကျက်စင်တွေကို Virginia Tech College ကတလိပ်ဆန်လေးလာရေးသိပ္ပံဌာနကတာဝန်ယူပြီးတော့မွေးမြူစောင့်ရှောက်ပေးပါရယ
်။ဒါနဲ့ကိုအောင်ရေးကျေးဇူးတော်နေ့အကြောင်းကိုလည်းပြောပြပါအောင်ရှင့်။
ဟုတ်ကဲ့ပါဥရောပကနေအမေရိကတိုက်ကိုစပြီးတော့ရွှေပြောင်းအခြေချနေထိုင်သူတွေဟာအခု Massachusetts ပြည်နယ်ပလတ်မောက်မှာ1621ခုနှစ်ကဒီကောက်တက်စားပွဲအနေနဲ့စတင်ပြီးတော့ကျင်းပလာတာပါအဲဒီနောက်မိုးခေါင်တဲ့အချိန်မှာမိုးရွာသွန်းခဲ့တာကိုကျေးဇူးတင်တာကြောင့်1623ခုနှစ်မှာတော့ကျေးဇူးတော်နေ့ဆိုပြီးတော့စတင်ကျင်းပခဲ့ပါတယ်ဗျာ
ဒါပေမဲ့လေအစောပိုင်းတုန်းကတော့နေရာဒေသမတူပဲကျင်းပတာဖြစ်တဲ့အတွက်ရက်တိတိကျကျသတ်မှတ်ပြီးကျင်းပတာမျိုးမရှိခဲ့တာကြောင့်တချို့နေရာတွေမှာကျေးဇူးတော်နေ့ကိုတကြိမ်မကတောင်မှကျင်းပကြရဲဆိုပဲရှင်။ဒါကြောင့်1989ခုနှစ်နိုဝင်ဘာလ26ရက်နေ့ကိုကျေးဇူးတော်နေ့အဖြစ်နဲ့အမေရိကန်သမ္မတဂျော့ဂျ်ဝါရှင်တန်ကသတ်မှတ်ပေးခဲ့တာပါ။ဒါပေမဲ့တနိုင်ငံလုံးတစ်ပြိုင်တည်းကျင်းပတာမျိုးတော့မဖြစ်ခဲ့သေးပါဘူး
။အဲဒီနောက်ကျေးဇူးတော်နေ့ကိုနိုင်ငံအားလည်းရဲ့အဖြစ်သတ်မှတ်ဖို့အမေရိကန်စာရေးဆရာမဆေရာဂျိုးဆက်ဖီဟေးလ်ဟာနှစ်30နီးပါးကြာလှုပ်ရှားဆောင်ရွက်ခဲ့ပါတယ်။ 1863ခုနှစ်မှာတော့အမေရိကန်သမ္မတအေဘရာဟမ်လင်ကွန်ကနိုဝင်ဘာလအတွင်းစတုဒ္ဒမြောက်ဂျာတာဘေးနေကိုကျေးဇူးတော်နေ့အဖြစ်ပြင်ဆင်သတ်မှတ်ခဲ့ပါတယ်။အခုလိုကျေးဇူးတော်နေ့ဆင်နွှဲကြတာဟာအမေရိကရဲ့ယဉ်ကျေးမှုလည်းဖြစ်တာကြောင့်အားလုံးဆင်နွှဲကြတာမှာကျွန်တော်တို့မြန်မာပြည်လည်းပါပါတယ်။ကျေးဇူးတော်နေ့အကြောင်းဝါရှင်တန်ဒီစီအေရီယာမှာနေထိုင်တဲ့မက်ခွန်ဂျာကအခုလိုစပြောပြပါရတယ်။
အဓိကတော့ဘုရားခင်ရဲ့ကျေးဇူးတော်ကိုချီးမွမ်းတာပေါ့နော်။ဘုရားခင်ကဘလောက်ဒုက္ခဆင်းရဲပဲရောက်ပါစေပေါ့။ဘုရားခင်ကအားလုံးကိုကြည်ရှုဆောင်ပါတယ်။ဒါကြောင့်မို့ဘုရားခင်ရဲ့ကျေးဇူးတော်ကိုကျမတို့ကချီးမွမ်းတင်တယ်ဆိုပြီးတော့မှချီးမွမ်းလာတယ်ပေါ့နော်။ကျမတို့ဗမာပြည်မှာကြတော့လေဒီအမေရိကန်သာသနာပြုတွေကလာပြီးတော့မှကျမတို့သာသနာပြုတယ်။အဲ့လိုသာသနာပြုတဲ့အခါမှာလဲသူတို့ရဲ့ဒီ Thanksgiving tradition နဲ့သူတို့ယူလာတာပေါ့နော်။အဲ့ဒီနဲ့အတူကျမတို့ဒီအချိန်ကအများအားကောက်ပဲတည်နံနေပေါ်တဲ့အချိန်ဆိုတော့အထူးသဖြင့်ကျမတို့ကချင်ပြည်နယ်ဒီအဲ့ဒီမြို့မှာဆိုလို့ရှိရင်ကျမတို့ကကျေးဇူးတော်ချင်းမောပွဲဆိုရှင်အမြဲတမ်းကောက်တက်စားပွဲနဲ့ပေါင်းပြီးတော့မှပေါ့လေကျင်းပလေးရှိပါတယ
်မက်ခွန်ဂျာရိုကဒီဝါရှင်တန်ဒီစီအေရီယာမှာပဲနေတာဆိုတော့ဒီဝါရှင်တန်ဒီစီမှာရောဒီကျေးဇူးတော်နေ့အတွက်ဘာတွေလုပ်ဖို့အစီအစဉ်ရှိပါလဲ
ဟုတ်ကဲ့ကျမတို့ကတော့ Gary Baptist Church က member တွေပေါ့နော်အရင်တုန်းကတော့ကျမတို့ကဒီကျေးဇူးတော်ချင်းမောနဲ့နေပါပဲကျမတို့ကစုပေါင်းပြီးတော့ဖျားရှိခိုးတယ်ပြီးတော့အတူတကွစုပေါင်းပြီးတော့မှစားတော့ကြတဲ့အချိန်ကိုလုတ်ခဲ့ပါတယ်စမထင်တာခုနှစ်ခါရှစ်ခါလောက်လောက်လုတ်တယ်ဒါပေမဲ့နောက်ပိုင်းမှာကျတော့ဒီအမေရိကန်တွေရဲ့ tradition ကပေါ့နော်မိသားစုတွေစုံတဲ့အချိန်ဖြစ်တယ်ဒါကြောင့်မို့ပြီးတော့အခန်းနေပါတယ်ငှားရတာလဲ Thanksgiving နေ့ဆိုရှင်ခက်ခဲတယ်ဒါကြောင့်ကျမတို့ကအမြဲတမ်း Thanksgiving ရဲ့ Sunday ပေါ့ church မှာ Thanksgiving service ရှိပါတယ်
ဒီကျေးဇူးတော်နေ့ကာလမှာဆိုလို့ရှိရင်ဟိုအလှူအတန်းတွေဝါတွေပေါ့လေတချို့ဒီ church တွေနောက် community တွေအားလည်းပဲလှူတဲ့ပစ္စည်းတွေကိုသူတို့စုကောက်ပြီးတော့ဟိုပြန်ပြီးတော့လှူပေးကြတဲ့အစီအစဉ်တွေဝါတွေလည်းလုပ်လို့ရှိပါတယ်ဆိုတော့မက်ကွန်ဂျာတို့ကအဲ့လိုတွေလုပ်ဖြစ်လား
ကျမတို့ရဲ့ church မှာတော့ကျမတို့ကဒီကျေးဇူးတော်ချီးမွမ်းပွဲနေ့ဆိုလို့ရှိရင်အများအားကျမတို့ကအလှူငွေကောက်တယ်ကိုခံစားရတဲ့ကျေးဇူးတော်အတွက်ပေါ့နော်ကိုမိသားစုကနေမမိသားစုနဲ့ကောက်တယ်ဒါပေမဲ့ကျမတို့ကတော့ဒီအလှငွေကိုကျမတို့ကဖျားเจ้าလူအပ်တဲ့အတွက်ကြောင့်မို့ဖျားเจ้าအတွက်ပေါ့ဟိုစကလေးကကျမတို့ကဖျားเจ้าအတွက်ဆိုပြီးတော့မှယေစုပြီးတော့မှအဲ့ဒီနေ့မှာကောက်ခံရရှိတဲ့အလှငွေကဖျားเจ้าအတွက်ဖြစ်တယ
်ဆိုတော့ဒီကျေးဇူးတော်နေ့ဆိုတော့လေဒါဘဝမှာကျေးဇူးတင်စရာကောင်းတာတွေကိုပြန်ပြောင်းဟိုအမှန်ရစီတဲ့နေ့ဖြစ်တာပေါ့လေဆိုတော့ဟိုဒီနေ့အတွက်မှာပေါ့လေအထူးသဖြင့်ထူးထူးခြားခြားဒီကျေးဇူးတင်စရာကောင်းဆုံးအဖြစ်အပျက်ကိုပြောပြပါဆိုရင်ဘာမှန်းဖြစ်မလဲခင်ဗျ
ကျမရဲ့တယောက်အနေနဲ့ကျေးဇူးတော်ချီးမွမ်းစာဆရာဆိုလို့ရှိရင်တစ်နှစ်လုံးကျမတို့အသက်ရှင်လျှောက်လန်းသွားတဲ့အခါမှာကောင်းတဲ့အရာတွေရှိတယ်လို့မကောင်းတဲ့အရာတွေကြုံရတယ်။ဒါပေမဲ့ဒီလိုမျိုးအခက်အခဲတွေအားလုံးကိုဖျားရှင်ရဲ့ခွန်အားနဲ့ပဲကျမတို့ကအားလုံးကိုကျော်ဖြတ်နိုင်တယ်ပေါ့နော်။ဒါကြောင့်မို့ဒီနှစ်ဆိုလို့ရှိရင်ကျမတို့မိသားစုအတွက်ဆိုလို့ရှိရင်တော့တကယ်ပဲကျေးဇူးတော်ကိုအရန်ချီးမွမ်းရတဲ့နှစ်ဒါကျမတို့အမတ်ရစရာဒီနှစ်တစ်နှစ်ပေါ့နော
်ဒီအမေရိကမှာပေါ့လေလူမျိုးပေါင်းစုံလာပြီးတော့အခြေချကြတယ်မက်ခွန်ဂျာတို့လည်းပဲဒါဟိုမြန်မာပြည်ကနေလာပြီးတော့ဒီကချင်လူမျိုးတယောက်အနေနဲ့အမေရိကမှာလာပြီးတော့အခြေချကြတယ်ဆိုတော့ဒီအခုအထိပေါ့လေကိုလက်ရှိနေနေရတဲ့ဒီအမေရိကမှာနေနေရတဲ့အခြေအနေနဲ့ပတ်သက်ပြီးတော့ဘလောက်အားရကျင်းနေမှုရှိပါလဲဒီအမေရိကနဲ့ပတ်သက်ပြီးတော့ဘာတွေကိုကျေးဇူးတင်မိပါလဲ
ကျမတို့ဒီမှာနေထိုင်ပြီးတော့မှလာပြီးတော့เนาะလောက်ကန်စားတော့ရတယ်ပေါ့เนาะကျမတို့လုံးတလောက်ခံစားရတယ်အေးချမ်းချမ်းစိတ်ချမ်းချမ်းတာတာနေရတယ်ဟောပေါ့လေကျမရေးလူမှုရေးကကျမရေးအစပေါ့လေအားလုံးမှပေါ့เนาะဒီလိုကောင်းကောင်းမွန်မွန်ကုသနိုင်ဖို့အခွင့်ရှိတယ်เนาะကလေးတွေပညာသင်ဖို့အခွင့်ရှိတယ်အစစအရာပေါ့လေတခြားနေရာတွေနဲ့ရှင်လိုက်ရင်ဒီနေရာမှာအခွင့်အရေးအများကြီးရှိတယ်ဒီနေရာကိုကျမတို့ပို့တဲ့အတွက်ကြောင့်မို့လဲဘုရားရှင်ကိုကျေးဇူးတင်တယ်ပြီးတော့ဒီနေရာမှာရောက်ချင်းအဖြစ်လဲကိုယ်နိုင်ငံမှာရှိတဲ့ဒုက္ခဆင်းရဲတဲ့လူတွေကိုကျမတို့လဲကိုယ်တတ်နိုင်တဲ့လောက်ပေါ့လေကူညီဖို့အခွင့်ရရတယ်ပေါ့ဒါကြောင့်မို့ဒီနိုင်ငံကိုလဲကျေးဇူးတင်တယ်ဒီနိုင်ငံမှာရှိတဲ့ကောင်းဆောင်တွေပေါ့နော်သူတို့ရဲ့လှူဆောင်မှုတွေအတွက်အားလုံးကိုလည်းကျမတို့ကကျေးဇူးတင်ဖို့ရှိတယ်ကျမတို့သူတို့အခွင့်မပေးလို့ရှိရင်ကျမတို့ကဒီမှာလာဖို့အကြောင်းမရှိဘူးပေါ့နော်သူတို့လည်းဒီလူမျိုးတခြားနိုင်ငံကလူတွေကိုသူတို့ကလက်ခံပြီးတော့မှအခြေချခွင့်ပေးတဲ့အတွက်ကြောင့်မို့လေဒီနိုင်ငံကိုလည်းကျမတို့ကျေးဇူးတင်ဖို့ရှိပါတယ
်ဟုတ်ကဲ့ပါမက်ခွန်ဂျာကြီးအခုလိုကျေးဇူးတော်နေ့နဲ့ပတ်သက်ပြီးတော့ဖြေချပေးတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ခင်ဗျာ
ကျေးဇူးတင်ပါတယ်ကျမလည်း
ကို
အောင်စီစဉ်တင်ဆက်ခဲ့တဲ့အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဒီအစီအစဉ်ကိုတော့အခုလိုတောက်ကြညတိုင်းမှာတင်ဆက်ပေးသလိုနောက်သတင်းပတ်ရဲ့အင်္ဂါမနက်ခင်းမှလည်းတလှည့်ပြန်ပြီးထုတ်လွှင့်ပေးတာမျိုးစောင့်မျှော်နားဆင်နိုင်ပါတယ်။အခုဆက်ပြီးတော့သိပ္ပံနဲ့နည်းပညာခန်းကိုတင်ဆက်ပေးကြပါတယ်။ဒေါခင်မျိုးတက်ကစီစဉ်တင်ဆက်ထားတာပါ။
ပြစ်စစ်အားဒုံလုံးလောက်လောက်မရတဲ့မြန်မာနိုင်ငံအတွက်ပြစ်စစ်တအားဖူလုံဖို့အတွက်ကြိုးစားရမှာအမာခံဖြစ်နဲ့ထားနိုင်မယ်ရေအားသုံးပြစ်စစ်ထုတ်လုပ်နိုင်တဲ့အခြေအနေကိုစွန့်ရင်ဝန်ကြီးဌာနဒုဝန်ကြီးဟောင်းဖြစ်တဲ့အင်ဂျင်နီယာဦးမော်တာထွေကပြောပြပေးမှာပါ။ဒီ
ကေအမာခံနိုင်ငံမှာလောက်ရမှာကဒေနုံသက်တာတဲ့ဓာအားရဖို့ဆိုလို့ရှိရင်realis တွေပေါ်ကျော်သွားတဲ့နိုင်ငံမှာ realis ကိုဥတည်ပြီးဖိလို့ရမှာလေ
မြန်မာနိုင်ငံဟာထူးထူးခြားခြားပဲတောင်မြောက်ဖြတ်ပြီးစီးနေတဲ့မြစ်ကြီးတွေဒီမြစ်ကြီးတွေတဲကိုစီးဝင်နေတဲ့မြစ်လက်တက်တွေနဲ့ဖြားနေပြီးပြန်ပြည့်မြဲစွန့်ရင်တဲကရေအားနဲ့စွန့်ရင်ထုတ်လုပ်ဖို့အတွက်အခွင့်အလမ်းကောင်းတွေရှိနေပါတယ်ဒီအထက်မှာရေအားစွန့်ရင်နဲ့တက်စစ်ဓာတ်ရအောင်ထုတ်ရမှာတချို့မြစ်တွေဆိုထဲ့ပြီးတွက်စရာတော့မလိုဘူးလို့ဥမော်တာထွေကပြောပါတယ်
ကျွန်တော်တို့မြန်မာနိုင်ငံမှာအဓိကမြစ်ကြီး၄ခု၄ဆွဲရှိတယ်ဗျ။အဲမှာကျွန်တော်အေယာဝတီချင်းတွင်းစစ်တောင်းစံလင်ပေါ့ဗျ။အဲ့ထဲမှာကျွန်တော်ကချင်းမြစ်ကိုလုံးဝမထိဘူးဗျ။ချင်းမြစ်ကိုလုံးဝမထိပဲလုပ်လို့ရတယ်ဗျ။ဘာလို့လဲဆိုတော့ချင်းမြစ်မှာပူတန်းသွားလာရေးတွေကပင်မလန်းကိုပဲအပြူရတဲ့ဒေသတွေကတော်တော်များတယ်ဗျ။အဲ့တော့ဒါကိုကျွန်တော်တို့ကထိပြတော့မလိုပါဘူး။အေယာဝတီဆိုလည်းပဲကျွန်တော်ကဒီမြစ်ကြီးလားအောက်ဘက်ကိုဘာမှထိပြရကိုမလိုဘူးဗျ။ဘာလို့လဲဆိုတော့ကွာကြွားလိုက်လာရဒီအရာဒီကြီးကကျွန်တော်အသက်သေးကြောဗျအဲ့ဒါကြောင့်မလို့ညာတွေကတော့ကျွန်တော်ထိပြလည်းမလို့ရဟုတ်ကဲ့စစ်တောင်းမြစ်ကြီးရောလဲစစ်တောင်းမြစ်ကိုလည်းကျွန်တော်ကမြစ်လက်တက်တရားလွှဲလို့မြစ်မကိုသွားထိပြလည်းမလို့ရ
မြစ်ကြီးလေးတွေထဲမှာအရာဝတီဟာမိုင်မောင်း1300ကျော်နဲ့အရှည်ဆုံးဖြစ်ပြီးချင်းတွင်းကမိုင်960စစ်တောင်းက198မိုင်ရှိပြီးမိုင်ပေါင်း960ကျော်ရှိတဲ့တန်လင်းမြစ်ကတော့ရေအားထုတ်ဖို့အတွက်တင့်တော်တဲ့အနေထားလို့ပြောပါတယ်ဘာကြောင့်ပါလဲ
တန်လုံးမြစ်ကိုပြန်ကြည့်တဲ့အခါကျတော့တန်လုံးမြစ်ကတော့ဘလုံးဆိုဥတန်းသွားလာပြီးဘာညာသွားလေကျင်းမောကလုံးလို့မရဘူးကြာသူကကြောက်တယ်နဲ့ကြပညာနေနဲ့နောက်တော့ချင်းချောင်းနဲ့မိုးရင်းကြတော့ပြင်းထန်တယ်တကယ်တမ်းကြတော့မြို့တော်မှအဲ့ဒီတန်လုံးမြစ်ရဲ့ဘေးမှာရှိတဲ့မြို့ဟာကိုချိန်ဆုံးမှာတစ်မြို့လောက်ပဲအောင်သားလေးမှာတစ်မြို့လောက်ပဲစသဖြင့်မြို့နှစ်မြို့သုံးမြို့ပဲဒီမြစ်နဲ့မလန်းမကျန်းမှာကျွန်တော်တွေ့တယ်ကြာဒါပေမဲ့ရွာလေးတွေတော့ရှိပါတယ်ဒါပေမဲ့ဒါတွေကိုကျွန်တော်တို့ကတန်လုံးမြစ်ကိုကြတော့ကျွန်တော်ကန့်ကျွယ်မယ်ဆိုရင်လည်းကန့်ကျွယ်နိုင်ပါတယ်အဲ့မဲ့တန်လင်းမြို့ကိုကန်ကြွယ်တယ်ဆိုတဲ့နေရာမှာလေကြီးကြီးမားမားကျွန်တော်တို့ကဒီလောက်ကန်ကြီးအကြီးလို့ပြီးတော့ကန်ကြွယ်တဲ့နီးမို့ပဲနဲ့ကျွန်တော်အသိအသိနိုင်ငံနဲ့ဓာအားလိုအပ်ချက်ကိုဖြည့်ပြီးနိုင်တဲ့ကျွန်တော်တို့ဟိုကြီးကြီးကျယ်ကျယ်မဟုတ်တဲ့တမန်အမြင့်မဟုတ်တဲ့ဟာမျိုးနဲ့ကန်ကြွယ်မယ်ဆိုရင်ကျွန်တော်ကန်ကြွယ်လို့ရပါလေကြာ
ရေအားလျှက်စစ်ထုတ်ယူဖို့စဉ်းစားရမှာတွေ့ရတဲ့မြစ်ကြီးလေးတွေရဲ့အနေအထားတွေပါတကယ်ကဒီမြစ်ကြီးတွေတဲကိုစီးဝင်နေတဲ့မြစ်လက်တက်တွေမှာဓာအားထုတ်ယူနိုင်ရတဲ့ထုတ်ဖို့အတွက်မလုပ်နိုင်သေးတဲ့လုံးလက်ဆာစီမံကိန်းတွေရှိနေပါတယ
်။မြစ်ကြီးလေးတွေရှိတယ်လောရမယ်လို့မဟုတ်ပါဘူးလား။အဲ့ဒီမြစ်ကြီးတွေကိုဝင်နေတဲ့စီးဝင်နေတဲ့မြစ်လက်တွေအများကြီးရှိပါတယ်ဗျ။အဲ့ဒီမြစ်လက်တွေဆိုတာဘယ်လိုဟာမျိုးလဲဆိုတော့ဥပမာအေယာဝတီမြစ်ကိုဝင်ရဆိုရင်ရွှေလီမြစ်ရှိတယ်ပေါ့ဗျာ။ရွှေလီမြစ်ပေါ်မှာဆိုလို့ရှိရင်ကျွန်တော်တို့ကလက်ကောက်က1500လောက်လုံးစရာစီမံကိန်းနှစ်ခုရှိနေကြ။နှစ်ခုပေါင်းရင်1500ပေါ့နော်။အဲ့ဒါလုံးစရာနှစ်ခုရှိတယ်။အခုထိကျွန်တော်တို့အဲ့ဒါအားလုံးဒီဇိုင်းတွေပါလေအရှင်မြစ်ဖြစ်နေတာဆိုပဲကျွန်တော်ကရက်နေတာဆိုပဲ၄မြစ်လောက်ရှိပြီဗျ။အဲဒါမျိုးပေါ့နောက်တစ်ခါကျွန်တော်တို့ဒီမိခမေဒီကမြစ်ထဲကိုကျွန်တော်ကစီးဝင်နေပြည်ရှိချောင်းလေးမြစ်လက်ပြက်လေးရှိကြကြအဲဒီချင်းပြည်နယ်ကမှာအဲ့ဒါမိခဥမာလည်းမဟုတ်ဘူးကြအဲဒီမိခရဲ့ထဲထဲကိုစီးဝင်နေမြစ်ပြက်ကလေးဥမာငေါ်ချမ်းခလို့ခေါ်ပါတယ်ကြအဲငေါ်ချမ်းခပေါ်မှာဆိုလို့ရှိရင်50လောက်လုံးလို့ရှိရင်1200မီတာဝက်လောက်ရတယ်ကြအဲ့ဒါလည်းပဲနှစ်ခုလောက်ကပြီးနေပြီကြအရှင်းနည်းဖြစ်နေပြီလုံးမယ်ဆိုရင်စလုံးလို့ရပြီကြအဲနောက်တစ်ခါကျတော့ကျွန်တော်တို့ AOD မြစ်ထဲကိုဝင်နေထဲမှာနောက်တစ်လက်တူရှိတယ်ကြတာပိန်လို့ခေါ်ရကြအဲ့မြစ်ကအဲ့မှာတာပိန်ကနံပါတ်1တာပိန်နံပါတ်2ပေါ့ဗျာတာပိန်နံပါတ်2ကလည်းလုံးမယ်ဆိုရင်အရှင်းရင်းဖြစ်နေကြီးကွာအဲ့တော့ဒါမျိုးတွေပေါ့ဗျာ
EOR မြစ်ကြီးတဲ့ကိုမြန်မာနိုင်ငံအလဲပိုင်းလောက်မှာစီးဝင်တဲ့နောက်မြစ်လက်တက်တစ်ခုကမြင့်ငယ်မြစ်ပါမြင့်ငယ်မြစ်မှာမြန်မာနိုင်ငံရဲ့အကြီးဆုံးရေအားလျှက်စစ်ဓာတ်ထုတ်တဲ့ရဲရွာစက်ရုံတည်ထားတာပါအ
ခုကျွန်တော်ရဲရွာစီမံကိန်းကြီးရှိရဗျာရဲရွာစက်ရုံကြီးရှိရဗျာရဲရွာစက်ရုံကြီးအောက်ဖက်မှာ10မိုင်လောက်မှာကျွန်တော်ကရဲဝါဆက်ပြီးတော့ဆင်းလာတဲ့ဂျီကိုပဲကျွန်တော်ကရေစီအားလေးကိုပဲတုံးပြီးတော့တင်နေမဂါဝတ်60ကျော်လောက်ရှိတဲ့ဒီတုံဆိုတဲ့စီမံကိန်းလေးရှိတယ်ဗျအဲ့ဒါလည်းပဲအစင်းနဲ့ဖြစ်နေကြလုပ်မယ်ဆိုရင်ကျွန်တော်ကစလုပ်မယ်ဆိုရင်၄လောက်ဆိုရင်ပြီးမယ်ဟာလေပေါ့
နောက်တစ်ခုကတော့ကျွန်တော်မြန်မာဒီအရှိတ်အဝါမှာ15မိုင်မိုင်20လောက်မှာကျွန်တော်ပေါင်းလောင်းမြစ်ဆိုတာရှိတယ်ဗျာပေါင်းလောင်းမြစ်ဆိုတာဟိုဘက်အပေါ်တက်သွားရင်ချောင်းဖြစ်သွားတာပါပဲအဲ့ဒီချောင်းပေါ်မှာလည်းပဲဘာမှသိကြိုက်မရှိဘဲနဲ့မဂါဝတ်100ကျော်လောက်ရမယ်အလဲပေါင်းလောင်းဆိုတာလည်းရှိတယ်ဗျာအဲ့တော့ဆိုတာကတော့ကျွန်တော်ကဘာကြီးကိုကြိုင်မှညာကြီးကိုကြိုင်မှဘလို့တမန်ကြီးကြီးမှကျေလို့မဟုတ်ဘူးရမြန်မာနိုင်ငံကပြောရင်အရှိတောင်မှာရှာမှာမြန်မာနိုင်ငံဖြစ်ပြီးတော့ဒီဟာရင်းမြစ်ကျော်ဝါနိုင်ငံမရှိဘူးရအဲ့တော့ဒီအခွင့်အရေးကိုကျွန်တော်ဆုံးရှုံးနေတာကျွန်တော်ရဲ့အားနည်းချက်ပဲအ
ဲ့ဒီလိုမျိုးဖြစ်ရတာဘာကြောင့်ပါလဲဆရာ
အဲ့ဒါကကိုတော့ကဒီကစီဝါရေးကိုသွားမယ်လို့ကျွန်တော်ကပြီးခဲ့တဲ့နှစ်30လောက်ကစခဲ့ပေမဲ့ကိုကကိုကကိုလည်းမလုပ်ကြဘူးအနောက်ကနိုင်ငံသားလည်းပဲပြစ်ပုတ်မှုရှိတယ်လာရောက်ရင်းနှီးမြှုပ်နှံတဲ့လူတွေကလည်းပဲကြောက်တယ်နိုင်ငံရေးမတည်ငြိမ်ပါတို့သူတို့အတွက်အဲ့ဒီမျိုးတွေကမပြေစုံတာလို့ပေါ့ဗျာမျိုးစုံပေါ့အဲ့ဒါကြောင့်မလို့ဒါတွေကမလာကြဘူးဗျဒီတိုင်းမဲ့အဲ့လိုအခြေအနေပြီးတော့ခုနောက်ပိုင်းကိုပြောင်းသွားတဲ့အခါမှာပြီးခဲ့တဲ့ရေကောက်ခံအထူးကတစ်ဆက်ပေါ့ဗျာအခုတစ်ဆက်တော့မဟုတ်ဘူးပေါ့အဲ့ဒီမှာစ조사ကြည့်တယ်ဗျာစ조사ကြည့်တော့ဘာဖြစ်လဲဆိုတော့ကျွန်တော်ကလွတ်လပ်ခွင့်တွေအများကြီးပေးတာဘာတွေစိတ်ဝင်လာလဲဆိုတော့တချို့ဖြတ်လို့ဖြတ်စည်းသမားတွေအများကြီးစိတ်ဝင်လာတယ်ဘလို့ရှင်းပြလို့မှလည်းမရဘူးဗျရလည်းစေကိုဒီတဘောပေါင်းရင်ဒိမေသမားတွေကတော်တော်ပြန့်ွက်တယ်ဗျတချို့လည်းပဲသူတို့ရန်ကုန်ကနေပြီးတော့ကိုနေရီကိုရှင်းပြီးတော့ကိုရွာသူရွာသားတွေကိုစီယုံပြီးတော့ရောက်ကမှုကိုတွေပါလုံးကြပြူကြနေဆိုတော့နိုင်ငံတော်ကလည်းကျော်လည်းပြည်သူချင်းချင်းချင်းချင်းချင်းချင်းနဲ့စီယုံနေရတယ်လို့ဖြစ်တာဗျနောက်တစ်ခါကျွန်တော်ကအဲ့ဒီတက်ဆိုင်ရာထိခိုက်သွားမယ့်ဟာတွေအကုန်လုံးကိုထိခိုက်မှုအနည်းဆုံးဖြစ်အောင်လုပ်မယ်ပြီးတော့ရှင်ပြန်လဲထူထောင်ရေးအကောင်းဆုံးဖြစ်အောင်လုပ်မယ်လို့ဘလို့ပြောလဲမရဘူးဗျသူတို့ပြောတာကတော့မယုံဘူးပြောတာဗျာအဲ့တော့ကျွန်တော်ကဘာပြောရင်တော့မယုံစရာတော့အကြောင်းမရှိဘူးဗျပြည်သူရုပ်ောက်ခံလို့ရတာပြည်သူကိုယုံအောင်လုပ်ရမှာပဲဗျအရင်တော့ကတော့ထားလိုက်ပါတော့ဗျအခုအချိန်ဒီမှာတော့ဒီလိုအချိန်ကြီးဖြစ်သွားပြီဆိုတော့ကျွန်တော်လုပ်ရမယ်ဒါပေမဲ့အဲ့လိုပုံစံတွေကိုလည်းကျွန်တော်ရှင်းပြမှာမယ်ဒီသားကံတွေထိခိုက်မှုသက်သာအောင်လည်းကျွန်တော်ကစူးစမ်းရမယ်ထိခိုက်သွားရင်လည်းကျွန်တော်အကောင်းဆုံးဖြစ်အောင်ဘယ်လိုပြန်လုပ်ပေးမလဲဆိုတဲ့ဟာကိုကျွန်တော်သူ့ကိုပြန်ပြီးတော့ cure လုပ်ပေးရမယ်ကိစ္စပေါ့ဗျာ resettlement ကိစ္စတော့ဘာမှမဟုတ်နဲ့ rehabilitation လုပ်ပေးရမယ်ကိစ္စတွေဒီဥစားလုပ်ပေးအောင်ကိုအောင်မြင်တယ်ဗျာ
ဦးမော်တာထွေးရဲ့ပြောကြားခြင်းလည်းပဲဒီသတင်းဖတ်အတွက်သိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆောင်ကြအောင်နော
်။ဒေါက်ခင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့ဉာဏ်ပညာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဒီအစီအစဉ်ကိုတော့အပတ်စဉ်တောက်ကြားညတိုင်းမှာတင်ဆက်ပေးနေတာဖြစ်ပြီးတော့မနေ့ပြန်စနေမနေ့ခင်းမှာလည်းတစ်လှည့်ပြန်ပြီးတော့နားဆင်နိုင်ပါတယ်။တောက်ကြားညအတွက်အပတ်စဉ်ခန္ဓာအစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။မနေ့ပြန်စနေမနေ့ခင်းထုတ်လင်းပေးမယ်။ VOA ရဲ့မနေ့ခင်းအစီအစဉ်တွေကိုတော့လှိုင်းဒိုမီတာ24/40/51နဲ့လှိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။အမျိုးသမီးခန္ဓာသိပ္ပံနဲ့ဉာဏ်ပညာအစီအစဉ်နဲ့မနေ့ခင်းတိုင်းတင်ဆက်ပေးနေကြအင်္ဂလိပ်စာသင်ခန်းစာအစီအစဉ်တွေကိုစောင့်မျှော်နားဆင်နိုင်ပါတယ်။စီစဉ်တဲ့အဆုံးသက်ခင်မှာနောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကတလှည့်ကြီးညာပေးပါမယ်ရှင
်ပါကစ္စတန်နိုင်ငံမှာတရုတ်ကောင်စစ်ဝင်ရုံးပါဝင်လက်နက်ကိုင်တွေရဲ့ဒီကနေ့သီးခြားစီဖြစ်ခဲ့တဲ့တိုက်ခိုက်မှုတွေအတွင်းလူ34ယောက်ထက်မနည်းသေဆုံးပြီးဒဇင်နဲ့ချီတန်ရသွားပါတယ်နိုင်ငံတော်ပိုင်းစစ်ကဲမျိုးဖြစ်တဲ့ Karachi မြို့ကတရုတ်ကောင်စစ်ဝင်ရုံးကိုလက်နက်ကိုင်အသေးခံဘုံခွဲသမား3ယောက်စီးနင်းတိုက်ခိုက်ရမှာအနည်းဆုံးလူ4ဦးသေဆုံးကြောင်းလည်းအာဏာရှင်တွေပြောဆိုထားတာပါကရာချီမြို့တိုက်ခိုက်မှုနဲ့နိုင်အနေငယ်သာချပြီးအနောက်မြောက်ဘက်အိုရဇိုင်းဒေသမှာလူအုပ်ထဲပြင်းထန်တဲ့ဘုံတလုံးပေါက်ကွဲရာကလူ30ထက်မနည်းသေဆုံးပြီး40ကျော်လည်းဒဏ်ရာရသွားပါတယ်။အာဖဂန်နိုင်ငံကော့စ်ပြည်နယ်ကစစ်ကန်တခုထဲမှာရှိတဲ့ဗလီမှာအသေးခံဘုံခွဲတိုက်ခိုက်မှုကြောင့်လူ26ဦးထက်မနည်းသေဆုံးပြီး50လောက်ဒဏ်ရာရသွားတဲ့အကြောင်းပြည်နယ်အုပ်ချုပ်ရေးမှူးကပြောပါတယ်။တောက်ချန်နေဝတ်ပြုစုတောင်းပွဲမှာခိုင်းတဲ့လူတွေပုံများတဲ့အချိန်မှာပဲပေါက်ကွဲမှုဖြစ်ပွားခဲ့တယ်လို့လည်းအာဖဂန်စစ်တပ်ပြောခွင့်ရပူကြီးအဗ်ဒူလာကပြောဆိုခဲ့တာပါ။အမေရိကန် TIS နဲ့တိကျလွတ်လပ်မှုနဲ့ပတ်သက်လို့ခြေတင်ဖြစ်နေရတဲ့ကိစ္စကိုကျေးဇူးတော်နေအားလိုက်ရမှာသမ္မတဒေါ်နယ်ထရန့်ကထပ်မံပြောဆိုလိုက်ပါတယ်။ကျေးဇူးတော်နေအထိမ်းအမှတ်ဖြစ်ပြပရောက်အမေရိကန်စစ်သည်တွေနဲ့မနေ့တုန်းကတယ်လီဖုန်းကနှုတ်ဆက်စကားပြောရမှာကယ်လီဖိုးနီးယားပြည်နယ်ကပြည်အောင်စုအယူခံတရားရုံးက TIS နဲ့မှာအဟန်တာတစ်ခုဖြစ်နေတဲ့အကြောင်းပြောဆိုလိုက်တာပါ။ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရိုဂျာဒုက္ခသည်တွေနေရပြန်နိုင်မဲ့အခြေအနေတွေဖန်တီးဖို့မြန်မာဆွေရကိုကုလသမဂ္ဂကတိုက်တွန်းလိုက်ပါတယ်ဒုက္ခသည်တွေကိုယ်သဘောဆန္ဒနဲ့ဘေးရန်နဲ့ကင်းကင်းဂုဏ်သိက္ခာရှိရှိပြန်နိုင်မဲ့အခြေအနေတွေမြန်မာနိုင်ငံမှာပေါ်ပေါက်လာအောင်နိုင်ငံတကာကလည်းအကူအညီပေးကြဖို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရော UNHCR ကဒီနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာဖြစ်ပါတယ်
သတင်းချင်းချုပ်ကိုကိုအောင်လုံးကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တောက်ကြညာအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသက်ဖန်အင်ဂျင်နီယာကတော့ Sidrick Franklin ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြပြချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်။မနက်ဖြန်မနက်ခင်းထုတ်လွှင့်ပေးမယ်။ VOA ရဲ့မနက်ခင်းအစီအစဉ်တွေကိုတော့လိုင်းလိုမီတာ24 40 51နဲ့လိုင်းလက်မီတာ190တို့ကနေဖန်ယူနာဆင်နိုင်ပါတယ်။VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.